Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်ဒီဇင်ဘာလ9ရက်ဗုဒ္ဓဟူးညပဲ VOA အစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီယာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာမှာအခုရေဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်သိနေမှတ်မြသိအောင်လို့ပြောပြပါမယ်အမေရိကန်ဆိုရအဖွဲ့တည်းမှာ OA နဲ့မြို့ပြဖွံ့ဖြိုးတိုးတက်ရေးဌာန HUD ရဲ့ဝန်ကြီးအဖြစ်ဒီမိုကရေစီအောက်လွှတ်တော်အမတ်မာစီယာဖတ်ကိုခံထားဖို့မြို့ောက်ခံသမ္မတဂျိုးဘိုင်ဒန်ကအမိတင်သွင်းမယ်လို့အမေရိကန်သတင်းဌာနတွေကပြောနေကြပါတယ်။ဒါ့အပြင်တွန်ဗီလ်ဆက်ကိုစက်ပြေးဌာနဝန်ကြီးအဖြစ်မစ္စတာဘိုင်ဒန်ကအမိတင်သွင်းမယ်လို့လည်းပြောကြပါတယ်။မစ္စတာဗီဆက်ဟာသမ္မတဘရက်အိုဘားမားလက်ထက်ကလည်းစက်ပြေးဝန်ကြီးအဖြစ်ရှင်းနှစ်ကြာလုပ်ခဲ့သူပါ။ဒါ့အပြင်အမေရိကန်မှာစက်ပြေးပိုင်းအဓိကပြည်နယ်တွေကတစ်ခုဖြစ်တဲ့အိုင်အိုဝါပြည်နယ်ရဲ့အုပ်ချုပ်ရေးမှူးလည်းဖြစ်ခဲ့ပူပါတယ်။မစ္စတာချာယူကောက်ခံသမ္မတဘိုင်ဒန်ရဲ့အစိုးရအဖွဲ့ဝင်အဖြစ်အမည်တင်သွင်းခံရသူတွေတဲ့ယူဒီယာမြောက်အာဖရိကန်အမေရိကန်ဖြစ်လာမှာပါပထမတူကတော့ကာဝေးဝင်ကြီးဖြစ်တနင်္လာနေ့မှာမစ္စတာဘိုင်ဒန်အမည်တင်သွင်းခဲ့သူအငြင်းစားကြီးတဲ့ဗိုလ်ချုပ်ကြီးလွိုက်အော့စတင်ဖြစ်ပါတယ်မစ္စတာဘိုင်ဒန်ကသူ့အစိုးရအဖွဲ့တင်မှာဂျမ်းမာရေးကဏ္ဍပိုင်းတာဝန်ယူလုပ်ဆောင်ကြမဲ့သူတွေအဖြစ်အမည်စင်းတင်သွင်းသူတွေကိုအင်္ဂါနေ့ကကြေညာခဲ့ခြင်းအတွင်းကိုဗစ် -19 ကာဝေးဆေးနဲ့ပတ်သက်လို့ထည့်သွင်းပြောဆိုသွားပါတယ
် This team will help get at least 100 million COVID vaccine shots into the arms of the Americans.
ကျွန်တော်အစိုးရအဖွဲ့စတင်တာဝန်ယူတဲ့နေ့ကနေပထမရက်ပေါင်း100အတွင်းအမေရိကန်နိုင်ငံသားတွေအတွက်ကိုဗစ်ကာကွယ်ဆေးတန်း100ထက်မနည်းရအောင်ဒီလူတွေလှုပ်ဆောင်သွားကြမှာဖြစ်ပါတယ်။ရောဂါပိုးကူးစက်ခံရနိုင်ကြည်အရှိဆုံးသူတွေကိုကာကွယ်ဆေးထိုးပေးဖို့သိပ္ပံပညာရရဲ့လမ်းညွှန်ချက်တိုင်းကျွန်တော်တို့လိုက်နာလှုပ်ဆောင်သွားပါမယ်လို့ယူကောက်ခံသမ္မတဂျိုးဘိုင်ဒန်ကပြောသွားပါတယ်။အမေရိကန်ကာကွယ်ရေးအသုံးစိတ်ဆိုင်ရာဥပဒေမူကြမ်းတစ်ရပ်ကိုဒီမိုကရက်တစ်ပါတီကထိန်းချုပ်ထားတဲ့အောက်လွှတ်တော်ကနေအင်္ဂါနေ့ကအတည်ပြုလိုက်ပါပြီ။အဲဒီဥပဒေမူကြမ်းထွက်လာရင်ဗီဒိုအာနာသုံးပြီးပယ်ချမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတယ်ကြားမှာပဲအောက်လွှတ်တော်ကအတည်ပြုလိုက်တာပါ။ဒါကြောင့်လဲရီပပ်ဘလီကန်သမ္မတဖြစ်တဲ့မစ္စတာထရမ့်အစိုးရအဖွဲ့ရဲ့နောက်ဆုံးရက်တွေမှာသမ္မတနဲ့လွှတ်တော်ကြားထိတ်တိုက်တွေ့မယ်အလားအလာပေါ်လာပါတယ်။ဒေါ်လာဘီလီယံ930ကျော်ရှိတဲ့ကာကွယ်ရေးအသုံးစိတ်ဥပဒေမူကြမ်းကိုအောက်လွှတ်တော်ကထောက်ခံမဲ့335မဲကန့်ကွက်မဲ88မဲနဲ့အတည်ပြုခဲ့ပါတယ်။အော်လွတ်တော်ဒီမိုကရက်အမတ်195ရောက်တဲ့အတူရီပပ်ဘလီကန်အမတ်140လောက်ကပါထောက်ခံမဲ့ပြီးခဲ့တဲ့အတွက်ဥပဒေမူကြမ်းကိုအတည်ပြုလိုက်နိုင်တာဖြစ်ပြီးဒီထောက်ခံမဲ့အရေးအတွက်ကသမ္မတရဲ့ဗီတိုကိုကျော်လွှားနိုင်ခြင်းရှိပါတယ်။အခုဆိုရင်တော့ရီပပ်ဘလီကန်တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာဥပဒေမူကြမ်းရောက်သွားပြီဖြစ်ပါတယ်။သမ္မတရုပ်ောက်ဘွဲကာလာအတွင်းသူ့အပေါ်ဘလိုက်နှိကုတ်ခဲ့တယ်လို့သမ္မတထရမ့်ကဆွဆွပြောဆိုထားတဲ့ဆိုရှယ်မီဒီယာကုမ္ပဏီတွေကိုရေယူမဲ့ပြဋ္ဌာန်းချက်ဥပဒေမူကြမ်းထဲမှာမပါရင်ဗီဒီယိုသုံးပယ်ချမယ်လို့သမ္မတထရမ့်ကထပ်ပြောအပြီးနိုင်ငံပိုင်းတွေအတွင်းမှာပဲအောက်လွှတ်တော်ကမဲခွဲအတည်ပြုခဲ့တာပါအမေရိကန်မှာဂျုံစနစ်ကိုထောက်ခံခဲ့တဲ့ကွန်ဖက်ဒရိတ်ခေါင်းဆောင်တွေကိုဂုံပြုမှဲ့ခေါ်ထားတဲ့စစ်စခန်းတွေရဲ့နာမည်တွေကိုပြန်ပြောင်းမဲ့ပြဋ္ဌာန်းချက်တည်းဥပဒေမူကြမ်းထဲမှာထည့်သွင်းထားတာကိုဖျောက်ပြစ်ဖို့လဲသမ္မတထရမ့်ကတောင်းဆိုထားတာပါသမ္မတထရမ့်ကဗီဒီယိုသုံးမယ်ဆိုရင်အဲ့ဒီဗီဒီယိုကိုကျော်လွှားနိုင်အောင်လုပ်သွားမယ်လို့အောက်လွှတ်တော်လက်နက်ကင်တပ်ဖွဲ့များဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌဝါရှင်တန်ပြည်နယ်အောက်လွှတ်တော်အမတ်အဒမ်စမစ်ကပြောပါတယ်။စိုက်ဘာလူလုံရေးပိုင်းနဲ့ပတ်သက်ပြီးထင်ရှားတဲ့အမေရိကန်ကုမ္ပဏီတစ်ခုဖြစ်တဲ့ FireEye ကသူတို့ကွန်ရက်ကိုအွန်လိုင်းကနေထွင်ပေါက်ဝင်ရောက်ခံရတယ်လို့ပြောပါတယ်။ဒီလိုမျိုး hack လုပ်ဖို့ကကမ္ဘာမှာအစွမ်းတက်ဆုံးဤပညာကိုပိုင်ဆိုင်ထားတဲ့အစိုးရတစ်ခုမှသာလုပ်နိုင်မှာဖြစ်တယ်လို့လည်းပြောပါတယ်။ Federal ပြည်နယ်နဲ့ဒေသန္တရအစိုးရအဖွဲ့အစည်းတွေအပါအဝင်သူတို့ကုမ္ပဏီမှာအလုပ်အထားသူတွေရဲ့စိုက်ဘာကာကွယ်ရေးကိုစမ်းသပ်ထိုးနှက်ဖို့ကုမ္ပဏီကအသုံးပြုတဲ့နည်းလမ်းတွေကို hacker တွေကခိုးယူသွားတယ်လို့ FireEye ကပြောပါတယ်။ hacker တွေဟာဘယ်သူတွေဆိုပြီးကုမ္ပဏီနေနဲ့ခန့်မှန်းယူစတယ်ဆိုတာကိုတော့ထုတ်မပြောပါဘူး။ခိုးယူခံလိုက်ရတဲ့နည်းပညာတွေဟာမကောင်းသူတွေလက်ထဲရောက်သွားရင် Android ရှိနိုင်ပေမဲ့အဲ့ဒီနည်းပညာတွေကိုအသုံးပြုထားပြီးဆိုတဲ့အရေးလက္ခဏာမျိုးတော့မတွေ့ရသေးဘူးလို့ FireEye ကပြောပါတယ်။သူတို့စီမံအလုပ်အထားသူတွေနဲ့တခြားသူတွေကိုကာကွယ်ဖို့တံပြန်အကာအကွယ်တွေလုပ်ဆောင်ထားပြီးပါပြီလို့လည်းကုမ္ပဏီကဆိုပါတယ်။ဖယားကုမ္ပဏီမှာပြီးခဲ့တဲ့နှစ်ကအလို့အခက်သူ8800ထဲမှာဆက်သွယ်ရေးနှီးပညာဗန္နာငွေကြီးကျန်းမာရေးဆောင်ရှောက်မှုရက်စစ်တအားစီဝါရေနံနဲ့သဘောတောင်ငွေစတဲ့ကဏ္ဍပေါင်းစုံကထိတန်းကုမ္ပဏီအများအပြားပါပါတယ်။ဥရောပသမဂ္ဂ EU ရဲ့ကနေပြီးတဲ့နိုင်ငံနှုတ်ထွက်တဲ့အချိန်ကြာရင်နှစ်ဖက်ကြားမှာကုန်သွယ်ရေးသဘောတူညီချက်တခုရသွားရေးနောက်ဆုံးအချိန်ကြိုးပမ်းတဲ့အနေနဲ့ပြည်ထောင်ဝန်ကြီးချုပ် Boris Johnson ဟာဥရောပကွန်ဗင်းရှင်းဥက္ကဋ္ဌအာဆူလာ von der Leyen နဲ့ညစာဆိုင်ဆွေးနွေးဖို့ဒီကနေ့ Brussels မြို့ကိုထွက်ခွာသွားပါတယ်။ EU တွေကနေပြည်ထောင်ငံထွက်ဖို့တတ်မှတ်ထားတဲ့ရက်ကဒီဇင်ဘာလ30ရက်နေ့ဖြစ်ပြီးကြီးမတိုင်ခင်နှစ်ဖက်ကြားမှာကိုယ်တော်ရေးဆိုင်ရာသဘောတူညီချက်တစ်ခုရဖို့ဆွေးနွေးပွဲတွေပြန်ဆနိုင်ရေးဝန်ကြီးချုပ်ဂျွန်ဆန်နောက်ဆုံးအကြိမ်ကြိုးစားကြည့်တာပဲလို့သုံးသပ်ကြပါတယ်။နှစ်ဖက်ကြားမှာကိုယ်တော်ရေးဆိုင်ရာသဘောတူညီချက်တစ်ခုမရဘဲနဲ့ EU တွေကနေပြည်ထောင်နှုတ်ထွက်သွားမယ်ဆိုရင်နေဆက်တွေမှာကုန်စည်ကူးတမ်းမှုပိတ်ဆို့ကုန်မှာဖြစ်သလိုဝေကြီးစည်းကွက်တွေလည်းကမောက်ကမောက်ဖြစ်သွားနိုင်ခြင်းရှိပါတယ်။ပြည်တင်ဆိုရောက်ဖွဲ့တရင်းနှစ်တစ်ခုကတော့ UK နိုင်ငံရဲ့အထောက်အကူအာဏာပိုင်မှုကိုပြန်လည်ရယူတဲ့အပေါ်အလျှော့ပေးစစ်ဆင်မှာမဟုတ်တဲ့အတွက်သဘောတူညီချက်တစ်ခုရချင်မှရလာမယ်ဆိုတာလက်တွေ့ကျကျမြင်ရမှာဖြစ်တယ်လို့ပြောပါတယ
်။ VOA American နဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုနောက်ပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းဒီကိုဆက်လက်ကြီးညာပေးပါမယ်ရှင်မြောက်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိဘူးလို့ပြောဆိုထားတဲ့ပေါ်တန်တရားနဲ့ပြောဆိုခဲ့တဲ့တောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးအနေနဲ့မယုံမကြည်ပြောဆိုမှုအတွေ့ပေးဆက်ရလိမ့်မယ်လို့မြောက်ကိုရီးယားကပြောပါတယ်။ပြီးခဲ့တဲ့ပတ်သက်ဘာရင်းနိုင်ငံမှာပြုလုပ်တဲ့ဆွေးနွေးပွဲတစ်ခုတွင်တောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးခန်ဂျွန်ဝါကတစ်ကမ္ဘာလုံးလူသန်းပေါင်း68သန်းကျော်ရောဂါကူးစက်နေပြီးတော့တိတိကျကျ5သန်းလောက်သေဆုံးနေတဲ့အချိန်မှာမြောက်ကိုရီးယားကကပ်ရောဂါနဲ့ကင်းလွတ်နေတယ်ဆိုတာယုံကြည်နိုင်စရာမရှိဘူးလို့ပြောခဲ့တာပါ။ကပ်ရောဂါတိုက်ဖျက်ရေးနှစ်နိုင်ငံနေဆက်ဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေမှာပြက်ကွက်နေတဲ့အတွက်လည်းဝန်ကြီးကန်းကမြောက်ကိုရီးယားကိုဝေဖန်ပြောဆိုခဲ့ပါတယ်။ဝန်ကြီးကန်းအနေနဲ့ငကိုကတင်းမာနေတဲ့နှစ်နိုင်ငံဆက်ဆံရေးကိုပိုပြီးဆိုးဝါးအောင်လုပ်လို့တဲ့ဆန္ဒပြင်းပြင်းပြပြရှိနေတယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ရဲ့ညီမကင်မြွန်ဂျွန်းကပြောဆိုကြောင်းဒီကနေ့ဗုဒ္ဓဟူးနေ့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCNA ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ကန်းကဖြစ်လာမယ့်အကျိုးဆက်တွေကိုမစင်စားဘဲလက်လွတ်စပယ်ပြောဆိုခဲ့တယ်လို့ကင်မြွန်ဂျွန်းကပြောပါတယ်။စီစဆွေးနွေးပွဲပြန်စတင်မှုကြိုးပမ်းတဲ့အနေနဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးစတီဖန်ဘေကင်တောင်ကိုရီးယားနိုင်ငံဆိုးမျိုးကိုရောက်လာအပြီးမှာကင်မြွန်ဂျွန်းရဲ့မှတ်ချက်စကားအခုလိုထွက်ပေါ်လာတာဖြစ်ပါတယ်စင်ကာပူနိုင်ငံ Royal Caribbean အပျော်စီသင်္ဘောပေါ်မှာလိုက်ပါလာတဲ့ခရီးသည်တွေတဲ့ COVID-19 ရောဂါပိုးကူးစက်နေသူတူတွေ့တဲ့အတွက်ခရီးသည် 1,900 နီးပါးကိုသင်္ဘောပေါ်မှာနေကြဖို့ပြောထားပြီးသင်္ဘောကိုကန့်ပြန့်ကပ်ခိုင်းထားတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီဇင်ဘာ9ရက်နေ့သင်္ဘောကန့်ကမထွက်ခင်မှာခရီးသည်တွေကို3ရက်ကြူပြီးတော့ COVID-19 စစ်ဆေးထားတာဖြစ်တယ်လို့စင်ကာပူခရီးသွားလုပ်ငန်းကြီးကြပ်ရေးအဖွဲ့ STB ကပြောပါတယ
်။You know, Singaporeans
is
safe. We have to go through
a
swab test. We have to go through multiple
numbers. You are a couple of days. You are a long time. 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 You are a long time.အခုယောဂကူးစက်ထားသူအသက်83နှစ်အရွယ်အမျိုးသားကဝန်သွားတဲ့အတွေ့တင်မောပေါ်ကဆေးကန်းကိုလာပြတာကနေသူ့မှာယောဂကူးစက်နေတာကိုတွေ့ရတာပါတင်မောပေါ်လိုက်ပါလာတဲ့ခီးသည်တွေကိုတော့ဗုဒ္ဓဟူးနေ့နဲ့အစောပိုင်းမှာအသိပေးခဲ့တာဖြစ်ပါတယ်အခုထိတော့တခြားခီးသည်တွေမှာယောဂကူးစက်ထားတာမရှိဘူးလို့ STB ကပြောပါတယ်ခီးသည်တွေကိုလိုအပ်တဲ့စစ်ဆေးမှုတွေလုပ်သွားမှာဖြစ်ပြီးအခုထိသူတို့ကိုအခန်းတွေထဲမှာပဲနေကြဖို့ညွှန်ကြားထားပါတယ်အင်ဒိုနီးရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနိုင်တယ်လို့ကျန်းမာရေးပညာရှင်သတိပေးနေတဲ့ကြားကဒီကနေ့ဒီဇင်ဘာ9ရက်နေ့မှာရွေးကောက်ပွဲကြီးစပြီးတော့ကျင်းပပါတယ်။အရှေ့တောင်အာရှမှာအင်ဒိုနီးရှားကကိုဗစ် -19 ကူးစက်မှုအများဆုံးဖြစ်ပါတယ်။အခုထိကူးစက်သူ 9,600 ကျော်နဲ့သေဆုံးသူက 18,000 ကျော်ရှိပါတယ်။တောင်ကိုရီးယားမှာလည်းဒီကနေ့စံချိန်တင်ကူးစက်သူလူနာအသေ680ကျော်ရှိပါတယ်။အခုထိတောင်ကိုရီးယားမှာကိုဗစ် -19 ကူးစက်သူ 39,400 ကျော်နဲ့သေဆုံးသူက950ကျော်ရှိပါတယ်။တရုတ်ကုမ္ပဏီထုတ်ဆန်းသက်ဆဲကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရထိရောက်မှု8600ခန့်လုံးရှိတယ်လို့ RS ဆိုပွားများပြည်ထောင်စု UAE ကကြေညာလိုက်ပါတယ်။တရုတ်ဆေးကုမ္ပဏီကြီးဖြစ်တဲ့ Sinopharm ကထုတ်လုပ်တဲ့ကာကွယ်ဆေးကိုနိုင်ငံပေါင်း125နိုင်ငံကလူပေါင်း 3,100 နဲ့စက်တင်ဘာအစောပိုင်းကစပြီးတော့ဆန်းသက်နေတာဖြစ်ပါတယ်။မိမိဆန္ဒအလျောက်ကာကွယ်ဆေးဆန်းသက်ခံသူတွေရဲ့အသက်18နှစ်ကနေအသက်60အတွင်းပါရှိပြီးပထမဆေးထိုးနှံပြီး28ရက်ကြာမှဒုတိယဆေးကိုထိုးရပါတယ်။နိုင်ငံပိုင် WAM သတင်းဌာနကနေထုတ်ပြန်တဲ့ကြေညာချက်ကတဆင့် UAE ကျန်းမာရေးနဲ့ယောဂါကာကွယ်တားဆီးဝန်ကြီးဌာနက Sinopharm CNPG ကုမ္ပဏီရဲ့ကာကွယ်ဆေးတတိယအဆင့်စမ်းသပ်မှုကိုလိလာသုံးသပ်ပြီးဖြစ်ကြောင်းပြောကြားပြီးရလဒ်ကိုအခုလိုကြေညာခဲ့တာပါ လေလာ30ချက်အရာဒီကောက်ွယ်စီကဘီအန်နီရဲ့ကင်းနေလို့လည်းကြီးညာချက်မှာပါရှိပါတယ်။တခြားပြီးတဲ့စူဂျူအကြောင်းအသေးစိတ်ပြောကြားခြင်းတော့မရှိပါဘူး။ဒီကြီးညာချက်ဟာ UAE တနိုင်ငံတွေကရက်လက်ဒါမှမဟုတ်အဲ့ဒီကောက်ွယ်စီကိုစမ်းသပ်နေတဲ့တရုတ်နဲ့တခြားနိုင်ငံတွေကရက်လက်တွေအားလုံးကိုအခြေခံသလားဆိုတာလည်းရှင်းရှင်းလင်းလင်းမရှိပါဘူး။မော်ရိုကိုနိုင်ငံကဒီကောက်ွယ်စီကိုအားထားပြီးနိုင်ငံရဲ့အရွယ်ရောက်ပြီးသူလူဦးရေ80ရာခိုင်နှုန်းကိုကောက်ွယ်စီထိုးပေးမယ့်အစီအစဉ်ကိုစတင်မှလည်းဖြစ်ပါရဲ့ရှင်။COVID-19 ကာကွယ်ဆေးနှင့်ပတ်သက်ပြီးတိုးတက်မှုတွေရှိနေပြီးအမေရိကန်မှာလည်းထောက်ပံ့ငွေပေးမယ့်အစီအစဉ်အသစ်တွေဆွေးနွေးမှုတွေပြုလုပ်နေတဲ့အချိန်မှာဒီကနေ့အာရှအစုရှယ်ယာဈေးကွက်အတက်ပြခဲ့ပါတယ်။ဂျပန်နီကေးအညွန်ဂင်ကဒီကနေ့1.3%ကိုင်းနှုန်း၊ Australia S&P ရဲ့6အညွန်ဂင်က3.6%ကိုင်းနှုန်း၊ Korea KOSPI က200ကိုင်းနှုန်းကျော်နဲ့ Taiwan TSEC က3.2%ကိုင်းနှုန်းအသီးသီးမြင့်တက်ခဲ့ပါတယ်။ဒီကနေ့ရှန်ဟိုင်းကွန်ပိုစစ်ညွန်ကင်က1.1%ကိုင်းနှုန်းကျသွားခဲ့ပြီးနေ့လယ်ပိုင်းမှာဟောင်ကောင်ဟန်ဆိုင်ညွန်ကင်က3.6%ကိုင်းနှုန်းနဲ့အိန္ဒိယဆန်ဆက်စ်က3.9%ကိုင်းနှုန်းမြင့်တက်ခဲ့ပါတယ်။ရွှေဈေးတအောင်စားကိုအမေရိကန်ဒေါ်လာ1863.60နဲ့3.6%ကိုင်းနှုန်းကျဆင်းခဲ့ပါတယ်။ရေနံစိမ်းတစ်စီးကို45.84ဒေါ်လာနိုင်ငံတကာစံသတ်မှတ်ထားတဲ့ brand ရေနံစိမ်းတစ်စီးကို49.39ဒေါ်လာနဲ့39.500ကျပ်နှုန်းအတိအသီးမြင့်တက်ခဲ့ပါတယ်။ဒီကနေ့ American အဓိကအစုရှယ်ယာကြီး3ခုကြိုယောင်ကြိုဝဲဈေးကွက်လဲတည်ရပြခဲ့ပါတယ်ရှင်။တော်ရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေထပ်မံဖြစ်ပွားတာကြောင့်ယာနဲ့ချီတဲ့ဒေသခံတွေတင်းရှောင်နေရတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။ရှမ်းပြည်နယ်မြောက်ပိုင်းမှာဒီလ9ရက်နေ့ကစတင်ပြီး TNLA တအန်းပလောင်ရှမ်းလက်နက်ကိုင်တပ်ဖွဲ့တို့ကြားနေမီပိုင်ဆိုင်မှုအတွက်တိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ရာကဒီနေ့တော့တိုက်ပွဲတွေဟာပုံမပြင်းထန်လာနေပါတယ်။ဒီနေ့ဖြစ်ပွားတဲ့တိုက်ပွဲဟာ TNLA တအန်းပလောင်နဲ့ SSPP ရှမ်းပြည်တမ်ရော်မြောက်ပိုင်းပူးပေါင်းတပ်ဖွဲ့တွေကတစ်ဖက် RCSS ရှမ်းပြည်တမ်ရော်တောင်ပိုင်းတပ်ဖွဲ့တို့ကတစ်ဖက်စတင်ဖြစ်ပွားရာကနောက်ပိုင်းမှာအစိုးရတမ်ရော်ကပါပါဝင်လာတယ်လို့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးချုပ်အိုက်ကျော်က VOA ကိုပြောပါတယ
်ဒီနေ့မနေ့ရှင်းနိုင်ဒီစင်္ဂါလောက်ပါစီမနေ့ဖြစ်တဲ့အချမ်းပေါ်တော့ဒီနံပါတ်2နဲ့နာကျေရရဲ့အထက်ပဲမှာဖြစ်တဲ့နာကျေရမှာကျွန်တော် SSP ဥဒတပေါ်ကိုအမရောက်နေတဲ့အချိန်ပေါ့အဲဒီအစရတာတိလမ်းကြည့်တဲ့အချိန်မှာဆက်မတဲ့ဘွေးဆက်ဖြစ်တယ်တကယ်ရတဲ့နိုင်ဝဲတော့ကြားတယ်အဲဒီဖြစ်နေတဲ့အချိန်မှာပဲဒီမြန်မာစစ်တပ်ကတော့ခလာရတုံးမြင့်လေးကလည်းလာမှာအဲဒီလိုရှိတဲ့တက်ကိုနာရောက်ပြီးကတော့နာ9:50လောက်ကနေ9:50ကျော်တိတိုက်ပွဲပြန်ဖြစ်တယ်
တိုက်ပွဲဖြစ်ပွားရနေရာဟာ2018ခုနှစ်က RCSS ကကျူးကျော်ဝင်ရောက်လာတာကြောင့် TNLA နဲ့ SSPP ပူးပေါင်းတပ်ဖွဲ့ကတိုက်ထုတ်ခဲ့ကြောင်း2020ခုနှစ်အပြည့်ရထားချိန်မှာအစိုးရတပ်မတော်နဲ့တိုက်ပွဲဖြစ်မှာကြောင့် TNLA နဲ့ SSPP ကရှောင်ပေးခဲ့တဲ့နေရာကို RCSS ကဝင်ရောက်လာလို့တိုက်ပွဲဖြစ်ခဲ့ကြောင်း TNLA ကသတင်းထုတ်ပြန်ထားပါတယ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကဒုဗိုလ်မှူးကြီးဆိုင်းအောင်ခေကတော့ TNLA နဲ့ SSPP ပူးပေါင်းတပ်ကနားကျဲရွာဖုန်ကြီးကျောင်းမှာနေရာယူပြီးသူတို့တပ်ဖွဲ့ကိုစတင်ပစ်ခတ်တာလို့ပြောပါတယ်။ဒီတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးဒုဗိုလ်မှူးကြီးဆိုင်းအောင်ခေကအခုလိုဆက်ပြောပါတယ်။အဲ့
ဒီမီတီတားကအရေးကြတဲ့ကွာလာလုံးချနေထိုင်နေကြတာမိပေါင်းစုံထည့်ကျော်ပြီးအဲ့မှာလေแต่เนี่ยเนี่ยอีกันท้องเส้นนี้ตรงมาเปลี่ยนโมถ้าล่ะขาจะลงมาเว้ยคือจะเป็นน่ะพอล่ะนะ
ဒီနေ့ဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံရွာသား200ကျော်လောက်ဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်ခဲ့ကြောင်းလဲဒေသတွင်းကူညီဆောင်ရွက်ပေးနေသူတဦးကပြောပါတယ်
။စစ်ဆောင်ကဟိုပန်ချင်ကျေးရအုပ်စုကပန်ချင်ကျေးရမှာဟိုလက်ထိပ်ကျေးရပြီးသွားတာအဲ့ဒါ150လောက်ရောက်နေတယ်။ဟုတ်ကဲ့ဒီမှာစံကျေးရကိုစံချောင်းရနားကျေးရနားကျောင်းရတိမ်းလုံးကတော့140လောက်ရောက်နေတယ်။
စစ်ဆောင်စင်းတွေကိုတော့ကောက်ယူနေစေဖြစ်တာကြောင့်အသေးစိတ်မရရှိသေးဘူးလို့လည်းပြောပါတယ်။လက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေဟာ TNLA အပါအဝင်မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့၃ဘွဲ့ကရောတပ်မတော်ကပါတစ်ဖက်သက်အပြစ်ခတ်ရစဲရေးကြီးညာထားချိန်မှာဖြစ်ပွားနေတာပါ။ နိုင်ငံရေးလေးလာသုံးသက်သူတီဘောမျိုးနယ်ကအငင်းစားပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရဲထွန်းကတော့လက်ရှိတိုက်ပွဲတွေဟာနေမြေပိုင်ဆိုင်မှုအပေါ်အခြေခံပြီးဖြစ်ပွားတာဖြစ်ကြောင်းနဲ့ဆွေးနွေးအပြေရှာဖို့လိုအပ်ကြောင်းအခုလိုသုံးသက်ထားပါတဲ့
နေမြေစိုးမိုးဖို့ဟာနေရာလူတာပေါ့ဒီတက်တနာဖြစ်ရှင်းပေးဖို့ဒါကြတော့ပြို့ကြီးပဲဆွေးနွေးရင်လည်းဖြစ်နိုင်တယ်သို့တော်လည်းအဓိကအားဖြင့်တော့နောက်အနာဂတ်မှာကျွန်တော်တို့ကြွားမဲ့ဖက်ဒရယ်စနစ်မာပေါ်လာမဲ့ဒီကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေတာတွေအဲ့ဒီဟာတွေနဲ့ဆက်ဆက်နေလိမ့်မယ်ဆက်ဆက်ပြီးတော့ဖြည့်ရှင်းမှဒီကောင်ကပြတ်နေခင်းတယ်အဲ့တော့ပြောချင်တာကဒီငင်းငယ်ရေးဆွေးနွေးပွဲမှာအားလုံးဒီဖွဲ့တွေအားလုံးပါဝင်နိုင်ပြီးတော့အဲ့ဒီကိစ္စကိုသူတို့ဒီငင်းငယ်တဲ့သူတို့နိုင်နိုင်မှအဲဒါပြည်လည်းနဲ့လို့ခြင်းနေရ
ဒီလ9ရက်နေ့ကဒီဘောမျိုးနယ်အတွင်းမှာ RCSS ရှမ်းပြောင်းနဲ့ SSPP ရှမ်းတောင်တပ်ဖွဲ့အကြားတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့တယ်လို့9ရက်နေ့ကတော့နမ်တူမျိုးနယ်မှာ RCSS နဲ့ TNLA အကြားတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်လက်ရှိတိုက်ပွဲဖြစ်ပွားတဲ့ TNLA နဲ့ SSPP ရှမ်းမြောက်အဖွဲ့ဟာ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေဖြစ်ပြီး RCSS ကတော့ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်။တိုင်းသားလူမျိုးစုတွေအကြားမှာရှမ်းပြည်နယ်မြောက်ပိုင်းဒေသမှာသာမကတောင်ပိုင်းကကဒူးကြီးမောင်းမယ်ဒေသအရှေ့ပိုင်းကမိုင်းတုံမိုင်းဆက်ဒေသတွေမှာလည်းနေမြေပိုင်ဆိုင်မှုအရစီးရေးပြိပခတ်ဖြစ်ပွားတာတွေရှိခဲ့ဘူးပါတဲ့။တချိန်တည်းမှာတော့ TNLA အဖွဲ့ရဲ့လှုပ်ရှားမှုတွေရှိနေတဲ့မန္တလေးတိုင်းမိုးကုံးမြို့မှာလည်းဒေသခံစီပေါ်ရေးသမားတချို့ကိုဖမ်းဆီးတဲ့ဖြစ်စဉ်တွေရှိနေပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်အဖွဲ့တို့ကြားစီးရီပဋိပက္ခတွင်နေအိမ်တွေမိလောင်ပျက်စီးခဲ့တဲ့စစ်ရှောင်းတွေဘဝပြန်လည်ဆူဆောင်ရေးအကူအညီတွေလိုအပ်နေတဲ့အကြောင်းပြောပြပေးမှာပါကျွန်တော်နိုင်ကွန်းအိမ်ပါရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာနှစ်နှစ်ကြာစစ်ပွဲတွေအိမ်ကြီးများပြားမိလောင်ခဲ့သလိုအိုးအိမ်မဲ့ဖြစ်သွားသူတွေကလည်း2000ကျော်ရှိနေတယ်လို့ဒေသခံအကူအညီပေးရေးဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းသားမျိုးနယ်များစီယုံအရိစီကခံမှန်းထားပါတယ်အိုးအိမ်တွေပျက်စီးခဲ့ကြတဲ့စစ်ဘေးဒုက္ခသည်တွေပြန်လည်ထူထောင်ရေးအတွက်အကူအညီတွေလိုအပ်နေတယ်လို့လည်းအာရီစီအဖွဲ့တွင်းမှဦးစောစောသုံးကပြောပါတယ်
။သူကဘက်ကတာဝန်ယူတာပြတာဒါတခုမှမရှိဘူးပေါ့နော်။တော်တော်များကတော့မုံမန်းနေရေးမှအိမ်ကြီးထောက်ပြီးတော့မှအခြေတရားနေလို့မရသေးပါဘူးဗျ
။2020ပြည်နှစ်မလတွင်းကကြောက်တော်မြို့နယ်တွင်သင်းမကြီးသင်းမဖျားပေါင်းနဲ့တောင်ပေါင်းကြီးဝါတို့ပါဝင်ကြီးဝါတို့တိုက်ပွဲဖြစ်စဉ်တွင်မိလောင်မှုဖြစ်ပေါ်ခဲ့ပါတယ်။ဒီမိလောင်မှုဟာတမတော်စိတ်ချောင်းကမိချုပ်ခဲ့ကြောင်းဒေသခံရွာသားတွေဖြုတ်တော်ကိုယ်စားလှယ်တွေကမြန်မာနိုင်ငံမြူတာလူခွေးရေးကော်မရှင်ကိုတန်ကြားထားပြီးမဲ့တမတော်ဘက်ကတော့ကျူးလွန်တာမရှိကြောင်းနဲ့ကြေးဝါတွေကိုအေးဘက်ကမိချုပ်တာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်အစိုးရဘက်ကြိုးရည်စုခွေးရှိသူစီပင်သာယာရေးဝန်ကြီးဦးဝင်းမြင့်ကတော့အိမ်မိလောင်တဲ့သင်းမကြေးဝါဘက်မှာနေရင်လုံး40ဆောက်လုပ်ပေးဖို့စီစဉ်နေတယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့စစ်ချောင်းရွာသားတွေအနေနဲ့နေရပြန်နိုင်မဲ့အခြေအနေမရှိသေးဘူးလို့ဦးစောစောသုံးကဆက်ပြောပါတယ်
။ပထမတော့အနေနဲ့အင်ဂျီလေးစီဆက်ပြီးမလို့ပြောပါတယ်။ပြင်းနေသူတွေကတော့တရားမှမရှိသေးဘူး။ဘာကြောင့်လဲဆိုလို့ချင်းအဲ့ဒီအနည်းငယ်မှလည်းပဲတက်စခင်းနဲ့အများဒီကျော်နည်းငယ်တော့ဦးမျိုးပေါ်မှာဆိုလို့ချင်းလည်းပဲအကြောင်းတက်စခင်းနဲ့ဆရာကလို့ပြရပါတယ်။မူလအရှိနေတိုင်းနေဘူးဆိုတော့ဘယ်သူမှမဖြစ်နိုင်သေးပါဘူး
။စိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးရွာမီးလောင်ခဲ့တဲ့ရတိတော်မြို့နယ်အောင်သာစီကျေးရွာသားလူကတော့နေရပြန်လို့မဖြစ်သေးဘူးလို့ဆိုပါတယ်။
အော်ဒါဒီမှာတော့ရမမရောက်ကြဘူးဘာတခုမှကိုညီပြန်လာမတော်ဘူးခင်ဗျာအော်ဒါဒီဟိုလည်းနေပုံကျတဲ့အင်ရှင်ကပြစ်စီတော့လည်းလည်းကြည့်ကြတာဟောမင်းတော်ကဟောကိုလုံးဆိုရင်ဒီကလုံးပေါ်ကိုစီကျော်တော့ရှိတယ
်အလားတူချင်းမြင့်နဲ့ဖလဝါမြို့နယ်ဘက်မှာလည်းစိုက်ပွဲဖြစ်စဉ်တွင်ကြေးဝါတွေမိလောင်မှုလူသေဆုံးမှုဖြစ်ပွားခဲ့ပေမဲ့တိရကံအာနာပိုင်တွေကနေအကူအညီပေးတာမရှိဘူးလို့ဝမ်မကြေးဝါသားဥကျော်သိန်းကပြောပါတယ်
ခုလောလောဆယ်မှာတော့ဒီမိလောင်သွားတဲ့ရွာတွေရောလက်နေကြတဲ့ရွာတွေရောအကုန်လုံးကစစ်ဘေးရှောင်မှာပြေးနေကြတယ်သူတို့ကတခါတော့ပြုတ်ခုတယ်ဒီစစ်ဘေးရှောင်တွေအပြေရှင်တလားလို့လာမိတယ်ဒါပေမဲ့သူတို့ကတာဝန်ယူတာဝန်ခံမှုတော့မရှိဘူး
ပြီးကြတဲ့မလားလောက်မှာမြန်မာစစ်လေရင်ကနေလေချောင်းနဲ့ပြစ်ခတ်ခဲ့လို့ပြည်ဝုံမိချောင်းစားတဲ့ကျေးဝါမိလောင်ခဲ့သလိုမြေဆာဝကျေးဝါ3ရွာဂျင်းတင်းကျေးရွာကချင်းတိုင်းသား7ဦးလေချောင်းတက်ကတ်မှုအတွင်းတည်ဆုံခဲ့တဲ့အတွက်ကန့်ကွက်ကြောင်းလဲခုမီးချင်းမျိုးနွယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကော်မတီကနေသတင်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာတလနီပါပြစ်ကတ်တက်ကတ်မှုရပ်တန့်နေပေမဲ့မြန်မာစစ်တပ်ဘက်ကလက်နက်အင်အားရိတ်ခါစုဆောင်းတင်ပို့တာတွေရှိနေတာကြောင့်စိုက်ပွဲတွေပြန်ဖြစ်မှာစိုးရိမ်တယ်လို့လဲဒေသခံတွေကပြောဆိုနေကြပါတယ် နနစ်တာတိုက်ပွဲတွင်ဘူရီတောင်မြို့နယ်ကျေးရွာရှိရွာကအင်ချီ163ဆောင်ကျောက်တော်မြို့နယ်ကျေးရွာ14ရွာကအင်1295ဆောင်ဒီသိတောင်မြို့နယ်ကျေးရွာ9ရွာကအင်69ဆောင်မင်းပြားမြို့နယ်ကျေးရွာ2ရွာက28ဆောင်မြောက်ဦးမြို့နယ်ကျေးရွာ4ရွာက210ဆောင်ချင်းမြစ်နယ်ပလဝမြို့နယ်ကျေးရွာ8ခုက252ဆောင်ပုံလကျွန်းအန်ကျောက်ဖြူကကျေးရွာလျှို့လေမီးလောင်ပျက်စီးခဲ့ကြောင်းရခိုင်တိုင်းဒါမြို့နယ်များစီယုံကနေစီရင်ထုတ်ပြန်ထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ
်ကိုဝေကန်ယောဂကုသမှုတွေတိုးနေတဲ့မြန်မာနိုင်ငံမှာယောဂပိုရှိမရှိတရားဝင်ခွင့်ပြုချက်မရဘဲစစ်ဆေးပေးနေသူတွေကိုအနာပိုင်တွေအရေးယူတတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအကနွန်ပါ။ယောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအပါအဝင်မြန်မာနိုင်ငံနေရာတချို့မှာတရားဝင်ခွင့်ပြုချက်မရှိဘဲကိုဗစ်ယောဂါကူးစက်မှုရှိမရှိစစ်ဆေးပေးနေတာတွေ၊ယောဂါပိုးစစ်ဆေးရမှာအသုံးပြုတဲ့ပစ္စည်းတွေကိုရောင်းချပေးနေတာတွေကိုအနာပိုင်တွေကစတင်အရေးယူနေတာဖြစ်ပါတယ်။ရန်ကုန်တိုင်းပေါ်တထောင်မြို့နယ်မှာလည်းတရားဝင်ခွင့်ပြုချက်မရှိဘဲအခကြေးငွေယူပြီးယောဂါပိုးရှိမရှိအိမ်တိုင်းရာရောက်စစ်ဆေးပေးနေသူတို့အုပ်ကိုဖမ်းဆီးအရေးယူထားတယ်လို့မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးစိန်တောင်းကပြောပါတယ်
။တိုင်းကျမ်းမာကြီးကလည်းညွှန်ကြားတယ်ပေါ့နော်။အဲဖမ်းဆီးအရေးယူပြီးကိုကျွန်တော်တို့လာပြီးတော့အဲဆွနေတာပေါ့ဆွနေတဲ့ခါကျွန်တော်ကဒီမြန်မာနိုင်ငံရဲတို့အဲခြားဒီလိုအပ်တဲ့ပုံကူတွေနဲ့ပေါင်းဆက်ပြီးတော့မှအစီအမံပေးတဲ့သဘောပါဗျ
။ခွေပြုချက်မရှိဘဲစစ်ဆေးပေးသူကိုတော့မြို့နယ်ပြည်သူ့ကျန်းမာရေးဦးစီးမှုကတရားလိုပြုလုပ်ပြီးတဘာဝဘဲအန်ဒီရဲ့စီမံခန့်ခွဲမှုဥပဒေအရအမှုဖို့အရေးယူထားတယ်လို့လည်းဦးစိန်တောင်းကပြောပါဗျ။တည်ရက်ပိုင်းမှာပဲကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေပြီးထိုင်းနိုင်ငံသားတချို့မှာပါကူးစက်မှုတွေကြုံနေရတဲ့ရှမ်းပြည်နယ်အရှေ့ပိုင်းတိုက်ချီလိုင်းမြို့နယ်မှာလည်းကျန်းမာရေးဌာနကတရားဝင်အသိအမှတ်ပြုမထားတဲ့ယောဂါပိုးစစ်ဆေးတဲ့ပစ္စည်းတွေကိုရောင်းချနေတာကြောင့်အရေးယူတာတွေရှိခဲ့တဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။ထိုင်းနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေပြီးတရားဝင်ရောတရားမဝင်ပါဝင်ထွက်သွားလာမှုတွေရှိနေတာကြောင့်ဥပဒေမဲ့လောက်ရတွေရှိနေတယ်လို့လည်းတာချီလိုင်းမျိုးနယ်ကစစ်ရောင်အောက်ကြီးဒေါက်တာခင်ကျော်ကပြောပါတယ်
။ဟိုတရုတ်နယ်ရောလာအိုနယ်ရောထိုင်းနယ်ရောပေါ့နော်ကျွန်တော်တို့ဒီဆက်ရှိတဲ့ခွင့်ရပေါ့နော်အဲ့လိုရှိနေတဲ့ခါကျတော့အဲ့ဒါတွေကတော့ရှိပုံမှန်တည်းကတော့အခုပြောလို့ပေါ့ကွာဒီစိတ်မချရတဲ့တက်စီအဲ့လိုရောင်းဝယ်လာတကယ်ရှိရင်တော့ကျွန်တော်တို့ကအရေးယူရပါမယ်။ယူဖို့ယူရမယ်။
အစိုးရရောင်းဆိုင်ရနေပြီးတော့နေမြေမှာတော့လူတို့ကြက်မာရေးပြဿနာကြောင့်တွေ့ရချိန်မှာဥပဒေမဲ့လောက်ရတွေမဖြစ်အောင်တတိပေးထားတယ်လို့လဲနေပြီးတော့နေမြေပြည်သူ့ကြက်မာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမြတ်ဝနဆိုးကပြောပါတယ်။တရားဝင်ခွင့်ပြုချက်မရှိဘဲစမ်းသပ်စစ်ဆေးမှုတွေကြောင့်နောက်ဆက်သွဲဆိုးကျိုးတွေကြုံနိုင်တယ်လို့လဲပြောပါတယ်
။ကျွန်တော်နေပြီးတော့မှလည်းအဲ့ဒီလိုမျိုးဖြစ်မှာဆိုတဲ့အတွက်ကျွန်တော်ဒီဒီကရောင်းချတဲ့တိုင်နဲ့ကျွန်တော် network တွေမှာအကုန်သတိပေးထားပါတယ်။ဒါဆိုဒီဥစ္စာကဟိုကျွန်တော်တို့ false negative ပေါ့နော်။တကယ်ယောဂရှိရတာနဲ့ယောဂမရှိဘူးလို့ပြလိုက်ပြီးလို့ရှိရင်အဲ့ဒီကတည်းကတခြားဟိုသူနဲ့ဖြစ်တဲ့သူရဲ့ကူးစက်သွားမှဖြစ်တဲ့အတွက်အဲ့လိုမျိုး test case တွေကတော့မတုံးနေပါဘူးဗျ။ကျွန်တော်တို့မှာဟိုစေဝါဥပဒေလည်းရှိပါတယ်။နောက်ပြီးတော့ကျွန်တော်တို့ဒီအမျိုးသားစေဝါဥပဒေလည်းရှိပါတယ်။စေဝါဥပဒေရာဒီ FDA အပူမရှိလို့ရှိရင်ဒီပစ္စည်းကရောင်းချတိုင်တော့ဖြစ်ပါဘူး။
မြန်မာနိုင်ငံမှာကိုဗစ်ရောဂါပိုးရှာဖွေစစ်ဆေးရမှာအသုံးပြုတဲ့ပစ္စည်းတွေကိုတော့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသာတင်သွင်းနေတာဖြစ်ပြီးပေါက်ကလစ်ကလုပ်ငန်းတွေကိုခွင့်ပြုမထားပါဘူး။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုကြောင့်တည်ဆောင်းသူ2000ကျော်နဲ့ကူးစက်သူ3000ကျော်ရှိနေပါတယ်ရှင်။ကျန်းမာအကနွန်ပါဖေဖေအတွက်သတင်းပေးပို့တာဖြစ်ပါတယ်။
ကနေပြန်လာကြတဲ့ထိုင်းနိုင်ငံသားတချို့မှာကိုဗစ်ရောဂါပိုးတွေ့တဲ့သတင်းတွေထွက်ပေါ်လာနေချိန်မှာပဲမြန်မာနိုင်ငံတာချီလေးမြို့ကနေဒီကနေ့တရားဝင်အစီအစဉ်နဲ့နေရပြန်သူတွေရှိတဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးအေးမှာပါ။ကိုဗစ်ကရောဂါကာလမြန်မာနိုင်ငံနေဆက်ကပြန်လာတဲ့ထိုင်းနိုင်ငံသားတချို့မှာရောဂါပိုးတွေ့ရှိတာကြောင့်ထိုင်းအနာပိုင်းနေနေရပြန်သူတွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်စစ်ဆေးနေပြီးတရားဝင်အစီအစဉ်နဲ့နေရပြန်နိုင်ဖို့နှစ်နိုင်ငံတာဝန်ရှိသူတွေစီစဉ်ပေးနေတာပါ။ဒီနေ့မှလည်းမဲဆိုင်တာချီလေးအမှတ်နေတရားကနေထိုင်းနိုင်ငံသား26ယောက်နေရပြန်ခဲ့ကြကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများကူညီဆောက်ရှောက်ရေးနဲ့စစ်ဆေးညှိနှိုင်းရေးကော်မတီအတွင်းရေးမှူးဦးစီသူမောင်ကပြောပါတယ်
။ဒီနေ့တရားဝင်လွှဲတာကကျွန်တော်တို့က26ယောက်ကဒါကတာယုံထောက်ခံကလည်းပဓာလူစားရဲစားတဲ့ပါတဲ့ဟာကတော့ပုံမှန်ကျွန်တော်တို့လွှဲလိုက်တာ။
အပေါ်မှာတို့42ယောက်ရှိတယ်တန်ယုံကအကြောင်းကြားစာနဲ့42ယောက်ထဲမှာတရားဝင်လာရောက်ပြီးတော့သတင်းပို့တဲ့လူက26ယောက်ပဲရှိခဲ့အမျိုးသား18ဦးအမျိုးသမီး9ဦးကိုမနေ့ဆယ်နေ့ခွဲကကျွန်တော်တို့တစ်ခါနိုင်ငံကိုဒါတရားဝင်လွှတ်ပြောင်းပြလိုက်ပါပြီ
မြန်မာနိုင်ငံတာချီလိုက်ကနေပြန်လာကြတဲ့ထိုင်းနိုင်ငံသား196ယောက်မှာကိုဗစ်ရောဂါပိုးကူးစက်နေသူအဖြစ်အတည်ပြုနိုင်သူမနေ့ကတည်းကအထိ46ယောက်ရှိတဲ့အကြောင်းကိုလည်းထိုင်းနိုင်ငံကိုဗစ်ကပ်ရောဂါပါပွဲတိုက်ဖျက်ရေးစီမံခန့်ခွဲမှုအဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာထဝီစင်ကသတင်းတောက်တွေကိုပြောပါတယ်မြန်မာနိုင်ငံနယ်စပ်ကပြန်လာသူတွေမှာကိုဗစ်ပိုးကူးစက်မှုတွေတွေ့ရှိခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံသားတွေတရားဝင်နေရပြန်ရေးထိုင်းမြန်မာနှစ်နိုင်ငံတာဝန်ရှိသူတွေဆွေးနွေးပြီးသဘောတူခဲ့ကြတာပါမြန်မာနိုင်ငံမှာတရားဝင်ကောတရားမဝင်ပါရောက်ရှိနေကြတဲ့ထိုင်းနိုင်ငံသားတွေကိုကပ်ရောဂါကာလမှာပဲအရေးယူတာမဟုတ်ပဲနေရပြန်ခွင့်ပြုမှာဖြစ်ပါတယ်နှစ်နိုင်ငံတာဝန်ရှိသူတွေကြားသဘောတူညီမှုရခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့တာချီလိတ်ဆေးရုံမှာနေရပြန်မဲ့သူတွေကိုဆေးစစ်တာအချက်လက်ကောက်ယူတာတွေလုပ်ခဲ့တယ်လို့လည်းကပ်ရောဂါကာလနေရပြန်ဖို့ကြိုးပမ်းနေကြတဲ့မြန်မာနဲ့ထိုင်းနိုင်ငံသားတွေကိုအကူအညီပေးနေတဲ့ဦးစီသူမောင်ကပြောပါတယ်
။ဆေးရုံမှာဆေးစစ်ပြီးတာနဲ့ဒီ negative ဖြစ်တဲ့သူတွေကိုတော့ကျွန်တော်တို့ကတော့သူချင်းကိုဆက်ဆက်ယူပြီးတော့သူတို့ရဲ့မူလနေရာတွေမှာပဲပြန်နေအောင်လို့ဆက်ဆိုင်ရာဒီအထုပ်ရေးဆွဲနေရှင်းနိုင်ပြီးတော့မှအတိုင်ရာဒီသူတို့မူလနေရာမှာပြန်ပြီးတော့သွားပြန်နေခိုင်းမယ်။ပြီးရတယ်ကျွန်တော်တို့ကဒီမှာတရားရေးဒီအကုန်လုံးအားလုံးစီစဉ်ဆောင်ရွက်ပြီးရတယ်။တစ်ဖက်နိုင်ငံပြန်လည်ဆက်ပြောင်းမှုအစီအစဉ်ရှိပါတယ်
။မြန်မာနိုင်ငံကနေပြန်လာသူတွေမှာကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိတဲ့သတင်းတွေနဲ့အတူကျန်းမာရေးအတွက်သတိထားကြဖို့ကိုလည်းထိုင်းနိုင်ငံကကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။မြန်မာနိုင်ငံမှာလက်တလောကူးစက်နေတဲ့ကိုဗစ်ရောဂါပိုးအမျိုးအစားဟာတရုတ်နိုင်ငံမှာစတင်ခဲ့တဲ့ရောဂါပိုးအမျိုးအစားထက်20ရာခိုင်နှုန်းမြန်ဆန်နေတာကိုလေ့လာတွေ့ရှိခဲ့ရကြောင်းကိုလည်းထိုင်းနိုင်ငံမီရောတက္ကသိုလ်ကစီးပညာဌာနပါမောခချုပ်ဒေါက်တာပရာစစ်ကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ဒီအတွက်လည်းမြန်မာနိုင်ငံကပြန်လာသူတွေအနေနဲ့တာဝန်ရှိသူတွေကိုအသိပေးအကြောင်းကြားဖို့ကိုလည်းတိုက်တွန်းထားတာပါ။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ60နဲ့ကူးစက်သူ4100ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာရောဂါပိုးကူးစက်မှုတွေလျော့ပါနေချိန်မှာပဲမြန်မာနိုင်ငံမှာတော့သေဆုံးသူ2100ကျော်နဲ့ကူးစက်သူ32000ကျော်ရှိနေတာကြောင့်ရောဂါကူးစက်မှုတွေပြတ်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေတာအဝင်ထွက်တွေနဲ့ကုန်သွယ်မှုအတော်များများကိုလည်းကန့်သတ်ထားပြီးလုံခြုံရေးကိုလည်းတိုးမြင့်ထားပါတယ်။ကျွန်မမအေးမှထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။
မြန်မာပိုင်းအစည်းအဝေးတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ကျမချိန်မုံပါ။ဒီဇင်ဘာလ၁ရက်နေ့ကအီတလီနိုင်ငံဖလော်ရင်စ်မြို့မှာကွဲလွန်ခဲ့တဲ့ကုန်းပောင်မင်းဆက်မင်းသမီးယန္နာနမေဟာ1996ကမြန်မာစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်းနဲ့လက်ထပ်ခဲ့ပြီးရပ်ပေါင်း150မှာကွာရှင်ပြည့်စည်ခဲ့သူပါ။ဒီဖြစ်ရပ်ကိုလူအများစိတ်ဝင်စားကြပါတယ်။ယနာနမေရဲ့ပထမအင်တောင်နဲ့ရတဲ့ကျန်ရစ်သူတာကြီးမိခလေကတော့သူ့အမေဗိုလ်ချုပ်ကြီးနေဝင်းနဲ့လက်ထပ်ခဲ့တာဟာမြန်မာပြည်ကိုပြန်ပြီးမြန်မာနိုင်ငံအတွက်တစုံတရာကူညီလုပ်ကိုင်ပေးနိုင်ဖို့အခွင့်အရေးတရက်ကိုရယူခဲ့တာဖြစ်တယ်လို့ဂျီမုံကပြောပြပါတယ
် In simple words the marriage with Nevin was one of the opportunity that life gave her to do something
အရှင်းဆုံးစကားနဲ့ပြောရင်တော့ဘူဂျူကြီးနေဝင်းနဲ့လက်ထပ်တာဟာသူ့ရဲ့ဘဝမှာအကျိုးရှိတာလုပ်ဖို့ရလာတဲ့အခွင့်အလမ်းတစ်ခုကိုယူခဲ့တာဖြစ်ပါတယ်သူ့ရဲ့နိုင်ငံအတွက်တစ်ခုခုပြန်လုပ်ပေးဖို့အတွက်ပေါ်လာတဲ့အခွင့်အလမ်းဖြစ်ပါတယ်သူပြည်ပမှာမလုပ်နိုင်တဲ့ကိစ္စကိုမြန်မာနိုင်ငံကိုပြန်သွားပြီးတော့လုပ်နိုင်မယ့်အခွင့်အလမ်းကောင်းတစ်ခုပါတခြားအကြောင်းနဲ့ဆိုရင်တော့သူဗိုလ်ချုပ်ကြီးနေဝင်းကိုဘယ်တော့မှလက်ထပ်မှာမဟုတ်ပါဘူး။သူအချင်းအကြာကြီးကလေးကစောင့်စားနေတဲ့ခွန်လန်းတစ်ခုကိုလက်လွတ်မခံပဲယူခဲ့တာဖြစ်ပါတယ်
။ဂျိမုံကလွန်ခဲ့တဲ့9နှစ်တုန်းကဇူလိုင်2015နှစ်တုန်းကအီတလီကိုသွားပြီးယန္နာနမေနဲ့ကိုယ်တိုင်တွေ့ဆုံဘူးပါတယ်။သူဟာအင်မတန်ရင်းနှီးဖော်ရွေးပြီးအချက်အပြုတ်ဝါသနာပါသူတဦးပါ။သူဟာကုန်းပောင်မင်းဆက်ကနောင်မင်းသားကြီးရဲ့မြစ်တော်ဖြစ်ပြီးလင်းပင်မင်းသားကြီးရဲ့မြေးတော်ပါလင်းပင်မင်းသားရဲ့သမီးတော်ထိတ်တင်မလက်ဟာမြန်မာနိုင်ငံမှာအခြေချနေထိုင်တဲ့ Australian နိုင်ငံသားယုတ်ခဗေဒပညာရှင် Herbert Bellamy နဲ့လက်ထပ်ခဲ့ပြီးယန္နာနမေကို1932ခုနှစ်မှာမွေးဖွားခဲ့တာပါဂျူလာမှာမွေးလို့ June Rose Bellamy လို့လည်းအင်္ဂလိပ်နာမည်ပေးပါတယ်။သူရဲ့ပထမအိမ်တောင်က WHO အဖွဲ့ကြီးရဲ့ကျန်းမာရေးပညာရှင် Dr. Mario Pasquinone ဖြစ်ပြီးသားနှစ်ဦးမွေးဖွားခဲ့ပြီး1954ခုနှစ်မှာကထက်ပထမအိမ်တောင်ကွဲခဲ့ပါတယ်။အဲ့ဒီနောက်ပိုင်း Florence Italy မှာပဲအခြေချနေထိုင်ခဲ့ရတာ1926ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်းနဲ့တွေ့ဆုံပြီးလက်ထပ်ထိမ်များခဲ့တာပ
ါ I remember that when she told that she was going to go back in Burma and marry General Ne Win
သူမြမပြီးပြန်ပြီးတော့ဗိုလ်ချုပ်ကြီးနေဝင်းကိုလက်ထပ်မယ်လို့ပြောတာကိုကျွန်တော်အမှတ်ရနေတော့မှသူကတိတ်မြမဆဆမပြောပါဘူးဒီမှာရှိတာတွေကုန်ထားခဲ့ပြီးတော့ပေါ်လာတဲ့အခွင့်အလမ်းကိုယူရမယ်လို့ပြောပါတယ်သူမိတ်ဆွေတွေသူ့သားတွေသူ့အလုပ်တွေအားလုံးကိုထားခဲ့ပြီးတော့သွားတာပါဒါပေမဲ့သူယူရမျှော်လင့်တာတွေမလုပ်နိုင်တဲ့အခါမှာတော့သူပြန်လာပါတယ
် December 1ရက်နေ့ကအသက်89နှစ်အရွယ်ရေနာနတ်မင်းနှလုံးရောဂါနဲ့ကွဲလွန်ခဲ့ပြီးတာကြီးမိခင်လေးကိုဂျင်းမုံဆက်သွဲမေးမြန်းခဲ့ရမှာသူ့မိခင်ဟာဗုဒ္ဓဘာသာဝင်တဦးအဖြစ်တသက်လုံးဖြူစင်ရိုးသားစွာနေထိုင်ခဲ့သူဖြစ်တယ်လို့သတိတရားပြောပြပါတယ
် Because she was deeply Buddhist nothing to do about the idea of power
အမေဟာဗုဒ္ဓဘာသာကိုတိတ်ကိုယုံကြည်သက်ဝင်သူဖြစ်ပါတယ်အာနာမက်သူပြန်ဆိုင်ခြင်းသူမျိုးမဟုတ်ပါဘူးသူကတခြားသူတွေအကျိုးအတွက်ကိုပဲအမြဲလှုပ်ပေးခြင်းသူမျိုးပါဒီချက်ကတိတ်ကိုအရေးကြီးပါတယ
်သူအမေရေနာနတ်မေဟာဩဇာအာနာမက်သူမဟုတ်ပဲတပါးသူအကျိုးကိုဘာလို့ပေးရမလဲဆိုတာပဲကြီးတတ်သူဘာလို့လဲဆိုပါတယ်တာကြီးမိခေလီနဲ့ဂျင်းမုံဆက်သွဲမေးမြန်းကန်းအပြည့်စုံကိုမကြာခင် VOA ကတင်ဆက်ဖို့ရှိပါတယ်ရှင်
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။တရချာချာအခုဆက်လက်နားဆင်ရမှာတော့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကစောင်ပြိုကမ်းမြူအတန်းရရှိခဲ့တာနဲ့ပတ်သက်ပြီးဝန်မြဝန်သားကြိုဆိုကြသူတွေအများကြီးရှိသလိုတချို့ကလည်းစောင့်ကြည့်ရအောင်မယ်လို့ယူဆနေကြပြီးကျန်တချို့ကဆိုရင်စိုးရင်စရာအခြေအနေဖြစ်ပေါ်လာနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။ဒီထဲမှာတူဦးပါဝင်ဖြစ်တဲ့ဒေါက်တာဒီမုံသန်းနဲ့ကျွန်တော်တို့သုံးသပ်ဆွေးနွေးသုံးသပ်ထားပါရယ်။ဒါနဲ့ဒီရအောင်ပွဲနောက်ပိုင်းဖြစ်လာနိုင်တဲ့အလားအလာနဲ့ပတ်သက်ပြီးဒေါက်တာဒီမုံသန်းကသူ့ဘာကြောင့်ဆိုရင်လဲဆိုတာကိုအခုလိုစတင်ဖြေပါရယ်
။ဟုတ်ကဲ့ဆိုရင်တော့ဟိုရွေးကောက်ပွဲရလက်ကိုလက်ခံတယ်လို့တမလို့ကောင်းဆောင်ကပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့90ခုနှစ်ရွေးကောက်ပွဲကိုပြန်ကြည့်လို့ရှိရင်လည်းဒီကောက်ပွဲရက်လက်ကိုလက်မခံဘူးလို့တမတော်ကမပြောခဲ့ပါဘူး။ကျားတော်အရွေးတွေကိုကျွန်တော်ကြည့်တဲ့အခါမှာ2020ဦးသိန်းစိတ်တက်လာပြီးတဲ့အခါမှာရေကူးအားဖြင့်ပျော်ပျော်မဲလမ်းစဉ်ကိုသွားတယ်။အခုပြောလို့ကျွန်တော်တို့မပြောပါဘူး။ဘာကြောင့်လဲဆိုလို့ရှိရင်ဒီမိုကရေစီရဲ့ယူဆမျိုးမျိုးရှိတဲ့အချိန်မှာကျွန်တော်အနေနဲ့လက်ခံတာကတော့အခုပြောမှာအထူးသဖြင့်နိုင်ငံရေးသဘောတူညီချက်တစ်ခုရရတယ်တိုက်ခံတယ်ကိုဒီမို့တခုအစ်စ် UTP ပေါ်ရတယ်ဒီလိုချက်တွေရှိမှအခုကြောင့်လို့ပြောပါတယ်2017ဦးသိန်းစိန်တက်လာတာကအဖွင့်ကာလကိုလည်းဦးတည်တာဖြစ်ပါတယ်အခုကြောင့်လို့ကျွန်တော်ကအဲ့လိုမမြင်ပါဘူးဒါပေမဲ့ဦးသိန်းစိန်ဆိုတာလက်ထက်မှာပဲတက်မတော်ကထုတ်ကင်ပါလုံးတွေတချို့ကအတန်များဖြစ်စရာတွေစသည်ရှိလာပါတယ်ပထမဆုံးဦးရှိမောင်းကိုချုပ်ချလိုက်တဲ့တေချာပေါ့ဒါကကျန်းမာရေးကုလသမဂ္ဂပါတီတစ်ခုတည်းမှာပဋိပက္ခလို့ပြောလို့ရပါတယ်ဒါပေမဲ့တမတော်ပါဝင်ဖို့မလိုပါဘူးတမတော်ပါဝင်ခဲ့တယ်လို့ကြားသိရတယ်ဒါကအကောင်းပါတမတော်ကနိုင်ငံရေးထဲမှာမိမိနိုင်ငံရေးယူဆချက်တွေနဲ့မတူလို့ရှိရင်ကိုထူထောင်ထားတဲ့ပါတီကိုနဲ့အင်ပါတန် ਮਾਮੇ ਜਾਦੂ ਪਾਰਟੀ ਗੋਡਾਂ ਤਿੰਨ ਖੰਮ ਸੋਰਾ ਉਹ ਪਿਆ ਬਾਰੇ ਐਰਾ ਬਾਦ ਨੇ ਸੋਇ ਜਾਂ ਕਾਉਨੇ ਲੋ ਚੰਗਾ ਠਮਾਰੇ ਤੁਨੋ ਨੇ ਨੇ ਅਰੀ ਦੇ ਆ ਸਭ ਸੋਇ ਮਾਰੇ ਨਾ ਵੀ ਰੋ ਕਿ ਬੋਲਾ ਦੇ ਨਾਈਗਾ ਇਹੋ ਜੀ ਲੋ ਸ਼ਿਨ ਲੈ ਲੈਆ ਜ਼ੋਨ ਨਾਈਗਾ ਇਹੋ ਤੋਆ ਨੀ ਦਾ ਟੇਆ ਬਾਰੇ ਸੰਗਾ ਨਾਈਗਾ ਲਗਾ ਮਾ ਲੈ ਲੈਆ ਜ਼ੋਨ ਨਾਈਗਾ ਯੇ ਬੈਕ ਕੋ ਨਿਉ ਲਾ ਦਾ ਟੇਆ ਰੇ ਉਮਾ ਅਮਰੀਕਨ ਟ੍ਰੰਪ ਸ਼ੋ ਆ ਮੀ ਬੋ ਨਾ ਲੈਆ ਜ਼ੋਨ ਨਾਈਗਾ ਇਹ ਸੋਰਾ ਬਾ ਹੋ ਬਿਓ ਦਾ ਦੇ ਸੋ ਲੋ ਸ਼ਿਨ ဒီနေ့အုပ်စုကိုပုံပြီးလေးတင်းလာတဲ့လူမျိုးရေးသဘောရတဲ့ဘာသာရေးသဘောရချီတဲ့နော်နောက်ပြီးတော့မိမိနဲ့မတူတဲ့လူမျိုးမတူတဲ့လူမျိုးချောက်လက်လာတဲ့နော်အဲ့ဒီအတွက်စိုးရင်လာတဲ့နော်အဲ့ဒါကိုလုံခြုံရေးချိန်ချောင်းမှုတစ်ခုနေနဲ့မြင်လာတဲ့ဒါတွေကလက်ရာဇွန်ဝါရရဲ့တယုတ်လက္ခဏာတွေဖြစ်ပါတယ
်ဒါပေမဲ့ဆရာမြန်မာနိုင်ငံမှာ
အဲ့ဒီဘက်ကိုမြန်မာဘက်ကိုတက်မလို့ကဒီရလာတယ်လို့မြင်ရတယ
်ဟုတ်ကဲ့
တော့တရားစွန်နိုင်ငံရေးနဲ့စစ်တပ်နဲ့ပေါင်းပြီဆိုရင်အနေရှိတယ်လို့ကျွန်တော်ဒီလိုပဲနားလည်ပါတယ
်ကျွန်တော်မြင်ချင်တာကအဲ့ဒီတော့မြန်မာနိုင်ငံမှာလက်ရစွန်နိုင်ငံရေးကိုရွေးလာတယ်ဆိုတာဆရာပြောတာလူနည်းစုတော့ဟုတ်တာပေါ့အမျိုးသားရေးဘာညာပြောတယ်တက်မတော့လဲအဲ့ဒါကိုပါတယ်လို့ဒီမှာသားယူဆတယ်ဆရာဒါပေမဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲမှာပြည်သူတွေအများအများဒီတောင်မျိုးကမ်းမျိုးမဲ့ပြီးတော့အနိုင်ရခဲ့တဲ့ပါတီမှာဒီသဘောထားမျိုးရှိရလို့ကျွန်တော်ဘယ်လိုခံမနိုင်မလဲ NLD မှာဆိုရင်အခုဆိုလို့ရှိရင်အရင်တုန်းကမပါဝင်ခဲ့တဲ့မွတ်စလင်အမတ်ချို့တော်မှာပါဝင်လာတာကိုတွေ့ရတယ်သူတို့သဘောထားပြောင်းပြောင်းမှုကိုပြနေတာလို့ကျွန်တော်ထင်ပါတယ်ဆိုတော့ပြည်သူတွေကလည်းသူတို့ကိုသဘောကျလို့ပဲထောက်ခံခဲ့တာဆိုတော့ပြည်သူလူထုတရားလုံးအနေနဲ့ဒီအမျိုးသားရေးလက်ရဇွန်ဝါရဘက်ကိုရွေ့နေတယ်လို့ပြောလို့မှန်ပါမလားဟုတ်ဆရာလ
ည်းကျွန်တော်သဘောတူပါတယ်ဒီလိုမရွေးပါဘူးတက်မလို့ကရွေးတာစက္ကန့်ကျွန်ကျော်ပါတီကရွေးတာပါအဲ့တော့အဲ့ဒါကပဋိပက္ခရဲ့အရေးကြီးတဲ့ဘက်တစ်ဖက်ဖြစ်နေပါတယ်ပဋိပက္ခရဲ့အခြားသောဘက်တစ်ဖက်မှာခုနဆရာပြောခဲ့တဲ့နော်အမျိုးသားပြည်နဲ့တင်းမြတ်ရေးကိုရှေ့ရှုတဲ့ပုံမပြီးပြောပြောင်းလာတဲ့အမျိုးသားဒီမူကြီးဖွဲ့ချုပ်ပြည်သူတွေရှိပါတယ်ဒါကအဲ့ဒီပဋိပက္ခတစ်ခုလုံးကိုကြည့်လို့ရှိရင်ဆိုရင်ကြောင်းပါတယ်ဆိုရင်လည်းဆိုတော့ကျွန်တော်အဲ့ဒါကိုပြောတော့
အမတ်ဖက်မှလည်းပဲတက်မတော်ကဒီအမျိုးသားရေးလို့သာပြောပေမဲ့လည်းတိုင်းရင်းသားတွေအရေးမှာတော့သဘောတော့ပြောပြောင်းလာတယ်လို့ကျွန်တော်မယူဆနိုင်ဘူးလားဒီအထူးသဖြင့်သူကဒီကဘွဲပြန်လဲကျင်းပါဖို့အေးအေးပြောတယ်သူတို့ထောက်ခံတယ်အခုအပြင်းထန်ဆုံးတိုက်ပွဲတွေဖြစ်နေတဲ့ခိုင်ပြည်နယ်မှာတိုက်ပွဲတွေညင်းအေးသွားတယ်ဆိုတော့ဒီဟာကိုအကောင့်မြင်ပြီးတော့အဲ့ဒီသဘောထားမျိုးဟုတ်ပါမလားလို့စံပြားရှိကြမဖြစ်နေဘူးလားဤတော့တမရဲသဘောထားဟ
ာအဲတော့ဟိုတိုက်ဆိုင်နာကလည်းရေကောက်ပွဲပြပြချင်းနောက်တည့်ရမှာအေးအေးနဲ့ပတ်သက်တဲ့တမလို့အချင်းနဲ့ထုတ်တယ်။နောက်ပြီးတော့ကျွန်တော်တို့ဝါကိုသွားပြီးတော့အဲတော်ဝဲဦးစီးချုပ်သွားရောက်
တွေ့ရတ
ယ်ပေါ့နော
်
။ဒါဒီအားလုံးကအစိုးရအဖွဲ့နဲ့တော့စမ်းစုကြည်နဲ့သဘောတူညီပြီးတော့ဟိုဝိုင်းဝန်းဆောင်ရွက်ကြတယ်ဆိုရင်အတိုင်းတဲ့အလွန်အင်မတန်ကောင်းတဲ့ကိစ္စပါ။ဒါမဲ့အဲ့လိုမဟုတ်ဘူးဆိုလို့ရှိရင်ဘာကြောင့်ဒီကောက်ပွဲပြီးပြီးချင်းတိုင်းကြိုက်ကြီးလို့လောက်ရတာလဲဆိုတော့အဲ့ဒီလိုမေကွန်ထုတ်ခဲ့ရင်ကျွန်တော်တို့မေကွန်ထုတ်တိုက်တဲ့အနေအထားဖြစ်သလားမဖြစ်ဘူးလားဒါကိုလည်းချိန်ရပါမယ်တော့တက်တဲ့သူတယောက်နေတဲ့ဆိုတော့ဒါလေးတွေကကျွန်တော်တို့ဘာကြောင့်သွားလဲဘလို့သွားတယ်လဲဘလို့ရွေချက်လဲကျွန်တော်တို့မရှင်းနိုင်ပါဘူးနော
်ဒါမဲ့
ဝင်နေမြင်သာသွားလဲ
တမတော
်ပြောတာ
ကဲဟုတ်ကဲ့တမတော်အကြီးကဲနေနေအဲ့လိုခရီးသွားမဲ့ကိစ္စတွေဟာအစိုးရရဲ့သဘောတူညီချက်ရှိဖို့လိုတယ်သူနဲ့ညီနိုင်ဖို့လိုတယ်ဆိုတော့ပြဋ္ဌာန်းချက်တော်လောင်းအစိုးရတော်လောင်းရှိခဲ့ပါလားရှိနေလို့လားလိုအပ်သလား
နှစ်ဖွဲ့တည်းမတွေ့ရဘူးလို့မဆိုလို့ပါဘူးတွေ့လို့ရပါတယ်ဒါပေမဲ့အချိန်ကာလအချိန်ကြီးပဋိပက္ခထဲမှာအင်မတန်တင်းမာနေတဲ့အချိန်ကြီးကနေမှဖြစ်ပေါ်လာတာလေအဲဒီကကျွန်တော်တို့မစိစသာတိုက်ဘူးလို့ဆရာထင်ပါသလားပေါ့
တချို့ကဒါမဲ့သုံးသကြရဆရာအဲ့တက်မတော်နဲ့ energy အစွမ်းနဲ့ဆက်ဆိုင်ရင်ဟာပြီးရတဲ့၅နှစ်ကာလမှာအတော်လေးဒါအဖူးအထစ်တွေရှိရတဲ့အဆင်မပြေတာရှိပြမဲ့လေအခုနောက်ပိုင်းနှစ်တွေမှာနည်းနည်းလေးပြည်လည်မှုရရှိခြင်းတဲ့သဘောရှိရတယ်လို့သုံးသကြရတယ်အဲ့ဒါကိုတော့ဆရာပါပြောလို့ပါလေ
ကျွန်တော်တို့နောက်ဆုံးတွေ့ရတာကတော့ဘယ်လိုကြီးလာမှာတမ်တော်ကပဲဦးကြီးချုပ်ပြောတော်ခဲ့တဲ့မိန်ကောမျက်နှာအနေထားမိန်ကောပြောပုံဆိုပုံပြောပေါ့ဆိုပါ
body language
ဟုတ်ပါတယ်ကျွန်တော်တို့ရှိတဲ့အခါမှာအားအတက်စရာမတွေ့ရပါဘူး
ဒါမဲ့တမရောကညဉ့်ဉန်းရေးလှူဆောင်မှုအတွက်အခုအထူးညဉ့်ဉန်းရေးအဖွဲ့တစ်ခုဖွဲ့စည်းရဲ့ဗိုလ်ချုပ်ကြီးတွေပါဝင်တဲ့အဖွဲ့ပေါ့လေဆိုတော့အဲ့ဒီကိစ္စရောကျူးစိုးစရာမကောင်းဘူးလားခင်ဗျာတကယ်တော့ညဉ့်ဉန်းရေးညီလာခံမှာတော့သူညှိရမှာပေါ့လေသူတို့ဘုရားညဉ့်ဉန်းရေးကိုစူးဦးအောင်လုပ်မယ်ငါ့ဘုံလက်ဦးခုယူပြီးအပြိုင်လုပ်နေကြတာများလားဆရာပဲလို့မြင်တယ်အဲ့ဒီခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒီလိုတွေးကြည့်ပါတယ်အဲ့ဒီလိုမြင်ကြပါတယ်ဒါမဲ့ကျွန်တော်ညဉ့်ဉန်းရေးလုပ်နေကြတဲ့ပုဂ္ဂိုလ်တွေကိုအဲ့ဒီလိုပြင်လာရဲထုတ်တာကိုကျွန်တော်တို့ဘယ်လိုနားလည်ရမလဲလို့မေးကြည့်တဲ့အခါမှာလည်းကျွန်တော်တို့ဘာမှတုံ့ပြန်ရမရပါဘူး။ဆိုတဲ့အခါကျတော့ခုနဆရာပြောသလိုသာအင်မတန်အပြည့်အစုံဆောင်နေကောင်းတယ်လို့နော်လောက်ဆောင်နေကြတဲ့လူတွေကညီညာတယ်ဆိုလို့ရှိရင်ကျွန်တော်အင်မတန်ဝမ်းသာမှာပါကျေးဇူးမှာပါ။ဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့လောက်ဆောင်နေကြတဲ့ပုဂ္ဂိုလ်တွေကိုနိုင်တာနော်ဒီဟာကလည်းပါလေဖြစ်နေလို့ရှိရည်ပေါ့အဲ့ဒီလိုကြီးတရားရေးလှုပ်ဆောင်မှုကစင့်တော်တဲ့တရားရေးလှုပ်ဆောင်မှုတော့မဟုတ်ဘူးလို့ထင်ပါတယ်အဲ့တော့တခုရှိတယ်ကျွန်တော်တို့ကဓာတ်တယ်ပို့ပြီးတော့လည်းချိန်ရှိဖို့လိုလိမ့်မယ်လို့ရှင်းတယ်ဆက်မလို့ကဒီဘက်ပိုင်းမှာ268နော်အရင်တော့ကသဘောမတူခဲ့ဘူးအခု268ကိုလုပ်ဖို့တိုက်တွန်းလာတယ်နောက်ပြီးတော့ချိုးချကူစားပြုမှုစစ်ကိုလုပ်ဖို့ပြောလာတယ်ဒါတွေအားလုံးကအာနာကိုသူယူပြုပြီးပြောလာတာဖြစ်တယ်လို့ဟောချက်ချလို့ရပါတယ်။အဲ့ဒီလိုအာနာပြုရေးယူဖို့အတွက်အာနာသူယူပြုဖို့အတွက်ငြိမ်းချမ်းရေးဟာသူ့ရဲ့ legitimacy ရှိအချက်တစ်ချက်လို့သူ့မှာဒါပဲရှိပါတယ်။တခြားဘာမှမရှိပါဘူး
။ဒါပေမဲ့ကျွန်တော်မေးချင်တာကဆရာငြိမ်းချမ်းရေးလုပ်တယ်ဆိုတာသူ့ legitimacy အတွက်ပဲလှုပ်လှုပ်သူ့ဘာပဲလှုပ်လှုပ်ငြိမ်းချမ်းရေးလုပ်တယ်ဆိုရင်တော့ဒါတကယ်ရွေးကိုတကယ်ထိရောက်မှုကိုကြည့်ပြီးတော့လက်ခံသင့်တယ်မဟုတ်ဘူးလား
ငင်းညာရေးကိုလိုချင်လို့တကယ်လောက်တာနဲ့အာနာအတွေ့ငင်းညာရေးကိုပန်းပြတာလည်းမတူပါဘူးဆရာဒီလိုပြောတဲ့အတွက်ကြောင့်မို့လို့ဒီခြေလမ်းတွေအကုန်လုံးကအဲ့ဒီကိုလှမ်းနေတယ်လို့ကျွန်တော်ဆွဆွဲတာမဟုတ်ပါဘူးဒါပေမဲ့အဲ့ဒီကိုရှင်းရှင်းလင်းလင်းနေရဖို့လည်းကျွန်တော်တို့မှချက်လက်တွေမရှိသေးပါဘူး
ဒါပေမဲ့ဒီဟာသူ့နိုင်ငံရေးအတွက်သစ္စာမဲ့ညဉ့်ဉန်းရေးကိုဗန်းပြခြင်းသာဖြစ်တယ်တကယ်ညဉ့်ဉန်းရေးလုံမှမဟုတ်ဘူးလို့တော့ယတိပြတ်ပယ်ချလို့မရသေးဘူးပေါ့
ဥပမာကျွန်တော်တို့ဘာမှတော့မပြောနိုင်သေးဘူးပေါ့နော်ဒါညဉ့်ဉန်းရေးအတွက်လည်းဖြစ်ဖြစ်ဖြစ်မယ်ညဉ့်ဉန်းရေးကိုနော်အဲတစ်ဖက်တည်းကနေမှနော်ဒါဒါတော့သာသုကြလောက်တာမဟုတ်ဘူးကျွန်တော်လောက်တာဖြစ်တယ်ဆိုတာလေးကိုဒီလိုပြခြင်းတို့အတွက်ကြောင့်လောက်သွားတယ်ဆိုလို့ရှိရင်လည်းညဉ့်ဉန်းရေးရတယ်ပေါ့ပါလေ။ဒါပေမဲ့အဲ့ဒီလောက်ပုံပိုင်ပုံကယုံကြည်မှုတစ်ခုလုံးကိုထူထောင်ဖို့အတွက်တော့မဟုတ်ဘူးကြာ
။ဟုတ်ကဲ့
။အရေးကြီးတဲ့အရေးကြီးတဲ့ချက်တစ်ချက်ရှိတယ်။ညီညွတ်ရေးတိုင်းပြည်ကြံလဲထူထောင်ရေးမှာယုံကြည်မှုဆိုတာသိအရေးကြီး
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရောဘာလုပ်ပေးဖို့လို့လဲ။အရင်ထက်ပိုပြီးတော့မယ်ရီမြောင်များနိုင်လာတဲ့ဖွဲ့စည်းဖြစ်တဲ့အစိုးရလည်းဖွဲ့စည်းနိုင်မယ်ဆိုတော့အောင်မြင်တဲ့ဖွဲ့စည်းတစ်ခုအနေနဲ့ဒီနေရာမှာအလျှော့ပြေဆက်ဆံတာပြည်လည်မှုရအောင်လို့ဖွဲ့စည်းပေးမှာတဲ့တောင်းအများကြီးရှိမယ်လို့ထင်ပါတယ်။အဲဒီတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့ဒီအတွက်အချက်ပြလာတာဒါလုံမဲ့အလားအလာဘလို့မြင်ရလဲ။အေ
းကသုံးတတ်တဲ့လူတယောက်အနေနဲ့ပြောရင်တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်မှာဒီနိုင်ငံဆွေးနွေးရေးဟိုအရင်ထဲကလည်းရှိတယ်အခုလည်းရှိနေတယ်လို့ကျွန်တော်ထင်ပါတယ်။ဒါကြေးတိုင်းလာတဲ့လေအစိုးရနဲ့တပ်မတော်နဲ့ငင်းကြီးရွှေနေဘွယ်ကိုပို့ပြီးမြင်နေဆန်းဆန်းလှုပ်လိုက်လို့ရှိချင်းဒါအားလုံးအတွက်အင်မတန်ကောင်းတဲ့ခက်ပေါက်ပါပဲ
ဖြစ်လာနိုင်တဲ့အလားအလာရောဆရာမြင်သလားခင်ဗျာ
ဖြစ်လာနိုင်မဲ့အလားအလာရှိပါတယ်ယူနီယံအကော့ပြည်တော်စုသဘောတူညီချက်အပိုင်းသုံးပါလေ20-20လုံးမှာဆောင်ရွက်ပေးရာကိစ္စများဆိုပြီးဖော်ထုတ်ထားတာတွေလည်းရှိပါတယ်
ုံမြင့်တန်ကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွဲကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးဖတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်လို့စောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ COVID-19 ရောဂါပိုးရှိသူတွေကိုပြည်သူဆောင်ရှောက်ပေးရတဲ့ကျန်းမာရေးဝန်ထမ်းတွေဟာ PPE ဝတ်စုံတွေကိုမဖြစ်မနေအသုံးပြုပေးဖို့လိုအပ်ပါတယ်။ရောဂါပိုးရှိတဲ့သူတွေကိုပြည်သူဆောင်ရှောက်ပေးရတဲ့ကျန်းမာရေးဝန်ထမ်းတွေသာမကတန်တရားရှိသူတွေကိုပြည်သူဆောင်ရှောက်ပေးရတဲ့စေနာဝန်ထမ်းတွေကလည်း PPE ဝတ်စုံတွေကိုအသုံးပြုကြရမှာပါ PPE ဝတ်စုံကိုဘယ်လိုနေရာတွေမှာအသုံးပြုဖို့ရည်ရွယ်ထုတ်လုပ်ထားပါသလဲလို့မေးကြည့်တဲ့အခါအထွေထွေရောဂါထုတ်ကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
် PPE ဆိုတာကတော့ဒီ personal protective equipment ဆိုခေါ်ပါတယ်ဆရာတို့ဆေးပညာမှာတော့ဒီရောဂါပိုးရှိတဲ့သူကနေတန်တဲ့ပြည်သူဆောင်ရှောက်တဲ့လူကိုမကူးဆက်အောင်ဝတ်ဆင်ထားတဲ့ဝတ်စုံကို PPE လို့သုံးဆွဲပါတယ်ပေါ့နော်အဲ့တော့ PPE ကကျန်တဲ့ဒီလုပ်ငန်းဝင်တွေမှာလည်းရှိပါတယ်ဒီ occupational health hazards တွေမဖြစ်အောင်ဆရာတို့ဆက်ယုံလုပ်ယုံတွေ chemical တွေကင်တွယ်တဲ့သူတွေနောက်တစ်ခါ wearing ဆော်တဲ့သူတွေစသည်အပြင်ခန္ဓာကိုယ်ကိုထိခိုက်နိုင်တာကိုကာကွယ်တဲ့ဝတ်စုံကို PPE ဝတ်စုံလို့ခေါ်တယ်ပေါ့နော်အဲ့တော့ဒီမှာတော့ဆရာတို့ PPE ဆိုတာရောဂါပိုးမကူးဆက်အောင်အသုံးပြုသောဝတ်စုံလို့ပဲဆိုကြပါစို့
PPE ဝတ်စုံကိုရေကွာအဖြစ်မျိုးစား၃မျိုးခွဲခြားထားတယ်လို့သိရပါတယ် COVID-19 ကူးဆက်ရောဂါလိုမျိုးရောဂါပိုးရှိတဲ့သူတွေကိုထိတွေ့ကင်တွယ်ကုသပေးရတဲ့ကျန်းမာရေးဝန်ထမ်းတွေဟာ level 3အဆင့်ရှိတဲ့ PPE မျိုးစားကိုအသုံးပြုပေးဖို့လိုအပ်တယ်လို့ဒေါက်တာမောင်ကျော်နိုင်ကပြောပါတယ
် PPE မှာဆိုရင်တော့ဆရာတို့အနေနဲ့level လေးတွေတတ်မှတ်ထားတာရှိတယ်ပေါ့နော်အဲ့တော့ခုနပြောတဲ့ isolation လို့ခေါ်တဲ့ယောဂပိုးရှိတဲ့လူသေချာပြီဆိုတဲ့လူကိုတွားပြီးတော့ကျန်းမာရေးစောင့်ရှောက်မှုပေးမဲ့သူဒီ PPE level 3လို့ခေါ်တဲ့ဝတ်စုံကိုဝေးရအဲ့တော့ PPE level 3ဆိုတာတော့ဘာလဲဆိုတော့ပြင်ပလေထုနဲ့မိမိရဲ့တကိုယ်လုံးနဲ့မထိတွေ့အောင်ကာကွယ်ထားခြင်းက PPE level 3ပဲနော်အဲ့တော့ PPE level 3ဒါဆို PPE ဝတ်စုံဘာကြောင့်ဝတ်တာလဲဆိုရင်ယောဂပိုးရှိတဲ့လူနဲ့ဆက်ဆံတဲ့အခါမှာသူ့စီကနေထွက်ကြနေသောပိုးမွှားများကိုယ့်ရဲ့အရေပြားနဲ့တကိုယ်လုံးကိုမထိတွေ့ရေကာကွယ်အောင်ဝတ်တဲ့ဝတ်စုံကိုဝတ်သွားတာဒီဒါ PPE ဝတ်စုံပေးရခြင်းအကြောင်းရင်းပေါ့နော
်တန်တရားလူနာတွေကိုပြည်သူဆောင်ရှောက်ပေးတဲ့စေနာဝန်ထမ်းတွေအနေနဲ့ PPE ဝတ်စုံကိုဝတ်ဆင်အသုံးပြုခဲ့မယ်ဆိုရင်အသုံးပြုပြီးလို့ပြန်ချွတ်တဲ့အခါမှာနှိစနစ်မှန်ကန်ဖို့လိုတယ်လို့သိရပါတယ်PPE ဝတ်စုံကိုဝတ်ဆင်အသုံးပြုနေတဲ့သားနဲ့ယောဂပိုးကူးဆက်ခံခဲ့ရတဲ့သူတွေကိုလေ့လာဆန်းစစ်ကြည့်တဲ့အခါ PPE ဝတ်စုံကိုပြန်ချွတ်တဲ့အချိန်မှာစနစ်တကျမချွတ်မိတာကလည်းအကြောင်းတစ်ခုအနေနဲ့ပါဝင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုရှင်းပြပါတယ
် PPE ဝတ်စုံနဲ့ပတ်သက်ပြီးတော့ဒီစနစ်တကျဝတ်ဆင်နည်းစနစ်တကျချွတ်တဲ့နည်းတွေကိုဒီစေတနာဝန်ထမ်းတွေကလည်းသင်ကြားပေးတာရှိတယ်နော်သူကဒီဝတ်စုံဝတ်လိုက်ုံနဲ့ခန္ဓာကိုယ်ကိုပိုးမထိဘူးလုံလုံသွားတာပန်တော်လဲပဲဒီဝတ်စုံကိုပြန်ပြီးချွတ်တဲ့အချိန်မှာစနစ်တကျမချွတ်မိရင်ဟိုကိုယ့်ရဲ့အဓိကရည်မှန်းချက်ပြတ်သွားမယ်အဓိကရည်ရွယ်ချက်ကကိုယ့်ရဲ့ရေပြားဘယ်နေရာမှာဆိုဗိုင်းရပ်စ်လာမထိစေရအတွက်ဆရာတို့ကဝတ်ထားတာဒါပေမဲ့ချွတ်တဲ့အချိန်မှာအခက်မသိရင်ဒီဝတ်စုံရဲ့ပြင်ပမှာကပ်နေတဲ့တွယ်ညိနေတဲ့ဗိုင်းရပ်စ်တွေဒီကိုယ့်ရဲ့ရေပြားပေါ်လဲကျလာနိုင်တယ်ဒီထက်ပိုအရေးကြီးတာကမတ်စ်ကိုချွတ်လိုက်တဲ့အချိန်မှာကိုယ်ရှူဆိုင်မိသွားတယ်ဆိုလို့ရှိရင် PPE ဝတ်စုံဝတ်တဲ့ရည်ရွယ်ချက်အထမမြောက်ပဲနဲ့ကိုယ်ကဗိုင်းရပ်စ်ကိုကူးစက်မှုခံရမယ
် PPE ဝတ်စုံကိုဝတ်ဆင်အသုံးပြုနေစဉ်အတွင်းမှာအစားအစာနဲ့စီးသွားရလိုမျိုးကိစ္စရပ်တွေကိုမပြုလုပ်မှသာလျှင် PPE ဝတ်စုံဝတ်ဆင်ရခြင်းရဲ့ရည်မှန်းချက်ကိုပြည့်စုံစေမှာဖြစ်ပြီးဝတ်စုံကိုစနစ်တကျမချွတ်ရသေးခင်မှာအဆိုပါပြုမှုမျိုးတွေကိုလုံဆောင်ခဲ့မယ်ဆိုရင်တော့ရည်မှန်းချက်ကိုရရှိမှာမဟုတ်ဘဲယောဂကုသခံရနိုင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါတယ
်သူတစ်ပြင်းတော့စေတနာဝန်ထမ်းအနေနဲ့ပို့ပြီးတော့တိတိကျကျတည်ဖို့လိုတယ်ပေါ့နော်အဲ့တော့ဒါကြောင့်မလို့ဆရာကဒီ PPE ဝတ်စုံဝတ်ပြီးသွားပြီဆိုလို့ရှိရင်နော်၄နာရီ၆နာရီစီးပေါက်တာတော့နော်ဒါကအစာစားတာတို့ဒါတွေကို မလုံးမသာလင်ကာကွယ်ရောင်းမယ်ပေါ့နော်အဲ့တော့ PPE ဝတ်စုံဝတ်ပြီးတော့ရှေ့ရဟာလေးဝယ်ဆရာတို့ကချွတ်ပြီးတော့မတ်ချွတ်ပြီးတော့အစာစားနေမယ်ဆိုလို့ရှိရင်တော့ယောဂဘုံဝင်ရောက်ဖို့ကအခွင့်အလမ်းရမ်းများသွားပြီအဲ့တော့ PPE ဝတ်စုံဝတ်ထားတဲ့သူတယောက်ဒီကိုယ့်ရဲ့လုပ်ငန်းခွင်ထဲရောက်သွားပြီဆိုရင်ကိုယ့်ရဲ့ဝတ်စုံပြင်ပမှာဒီ virus particle လေးတွေကပ်နေတယ်ကိုယ်ဆွတ်ထားတဲ့ N95 ရဲ့အပြင်နယံနော်ဒါမှမဟုတ် face shield ရှင်ရင် face shield ရဲ့အပြင်နယံလေးတွေမှာ virus လေးတွေရှိနေတယ်လို့သဘောထားပြီးတော့နော်ကာကွယ်တဲ့နေကိုစနစ်တကျဆောင်ရွက်မှသာလျှင်မိမိခန္ဓာကိုယ်ရဲ့ဝင်ပေါက်၃ခုကိုကာကွယ်ပြီးရရောက
်ပြီ။ PPE ဝတ်စုံကိုဝတ်ဆင်အသုံးပြုတဲ့သူတွေအနေနဲ့စနစ်တကျဝတ်ဆင်အသုံးပြုဖို့နဲ့စနစ်တကျပြန်ချစ်ဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
။အခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်တိုင်းကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။အင်္ဂလန်မှာတော့ပြီးခဲ့တဲ့တပတ်ကစပြီးတော့ပရိသတ်တွေဘောလုံးကွင်းမှာသွားပြီးတော့ဘောလုံးကွင်းပြန်ကြည့်နိုင်ပြီဖြစ်ပါတယ်။ဗြိတိန်ဆိုရကဗိုင်းရပ်စ်နဲ့ပတ်သက်ပြီးကန့်သတ်မှုတွေကိုဖြေလျှော့ပြီးတော့ပြန်ရုပ်သိမ်းလိုက်တဲ့အတွက်တချို့ဗိုင်းရပ်စ်ကူးစက်မှုနည်းတဲ့နေရာတွေမှာတော့အောက်ဆောင်ပွဲတွေကိုကန့်သတ်နဲ့ပြန်ပြီးတော့ကြီးကွင်းဖေးလိုက်ပါတယ်။ဒါကြောင့်ပြီးခဲ့တဲ့တပတ်ဂျာတာဘရီနင်းကကစားခဲ့တဲ့ Europa League ပြိုင်ပွဲမှာ Arsenal ပရိသတ်2000လောက်ကွင်းထဲမှာကြီးကွင်းရခဲ့ပါတယ်။
Been coming since the Emirates opened means absolutely everything I think
တောင်းချောက်ခုနဲ့ Emirates ကွင်းကြီးစဖွင့်ကလေးကကျွန်တော်အမြဲကြည့်ကြတာပါအခုလိုပြန်ကြည့်ရတာဘာနဲ့မှမတူပါဘူး Lockdown ကာလတစ်ခုလုံးမှာဘောလုံးပွဲတွေဒီလိုမကြည့်ရတာတော်တော်ဆိုးပြီးအရန်ကြည့်နေတာပါအခုကွင်းထဲကိုဝင်သွားတဲ့အချိန်မှာပရိသတ်တွေကိုအသင်းဝတ်စုံတွေလယ်စည်းတွေအုပ်ထုပ်တွေနဲ့ပြန်တွေ့ရတော့အရန်စိတ်လှုပ်ရှားမိပါတယ်
Premier League တရင်တွေကိုဆက်ရင်တော့ဒီတစ်ပတ် Premier League ဘောလုံးပွဲတွေမှာ Man City က Fulham ကို2ဂိုးခိုးမရှိနဲ့နိုင်ပြီး Chelsea ကလည်း Leeds United ကို3ဂိုးခိုးနဲ့နိုင်ပါတယ်။ West Ham နဲ့ Manchester United ပွဲမှာ Man U ကဒုတိယပိုင်းမှာနောက်ကနေလိုက်သွင်းတဲ့3ဂိုးနဲ့နောက်ဆုံးမှာ3ဂိုးခိုးနဲ့နိုင်သွားပါတယ်။တနင်္ဂနွေနေ့ကတော့ MLS ရာထိပ်ကဦးဆောင်နေတဲ့ Tottenham Hotspur နဲ့မြို့ကန်ပြိုင်ဘက် Arsenal တို့တွေ့ကြကြပါတယ်။လန်ဒန်မြောက်ပိုင်းဒါဘီနှစ်သင်းရဲ့ပွဲမှာတော့ Spurs က2ဂိုးခိုးမရှိနဲ့နိုင်သွားပါတယ်။Spurs အတွက်ဂိုးတွေကိုတော့တောင်ကိုရီးယားတိုက်စင်မှု Human Song နဲ့အင်္ဂလန်တိုက်စင်မှု Harry Kane တို့ကသွင်းပေးခဲ့တာပါ Spurs ညီပြ Mourinho ကတော့ဒီပွဲမှာဂိုးသွင်းခဲ့တဲ့ Harry Kane နဲ့ Song တို့ဟာကမ္ဘာအဆင့်ရှိတဲ့ကစားသမားတွေဖြစ်တယ်ဆိုပြီးတော့ချီးကျူးလိုက်ပါတယ
် You go from club to club in the top part of the table and everybody is top class but I have to admit Harry
မဘီဇီယာတိကဒင်းနေကိုကြည့်ရင်ကစားသမားတိုင်းကဒိတ်တန်းအဆင့်တွေကြီးပါပဲဒါပေမဲ့ Harry Kane နဲ့ Sound တို့ကကမ္ဘာအဆင့်ရှိတဲ့ကစားသမားတွေတိုက်စင်မှုတွေဆိုတော့ဝန်ခံရမှာပေါ့
Harry Kane ဟာဒီပွဲမှာ Spurs အတွက်တဂိုးသွင်းလိုက်တဲ့အတွက်လန်ဒန်မြောက်ပိုင်းဒါဘီမှာဆက်တဂိုးသွင်းပြီးတော့ဂိုးအများဆုံးသွင်းတဲ့သူဖြစ်လာခဲ့ပါတယ်ဂျန်နေပွဲစဉ်တွေမှာတော့ Leicester က Sheffield United ကို2ဂိုးတကိုးနဲ့နိုင်ပြီး Liverpool ကလည်းအသင်းအတွက်အားထားရတဲ့ကစားသမားတချို့မပါနိုင်ခဲ့ပေမဲ့လည်း Wolf ကိုအိမ်ကွင်းမှာ၄ဂိုးခုမရှိနဲ့နိုင်ပါတယ်။ဒီဘက်မှာလည်းအသင်းကပရိသတ်2000လဲကွင်းထဲမှာပြန်ပြီးတော့ကြီးကွင်းရခဲ့ပါတယ်။အခုလိုပရိသတ်တွေကိုကွင်းထဲမှာတွေ့လိုက်ရတဲ့အတွက်စက်သိန်းအောင်ထမိတယ်ဆိုပြီးတော့လေဦးနီးပြရဂင်ကလပ်ကပြောပါတယ်
။ It was outstanding. It was outstanding. Getting out of the dressing room for warming up.
ရန်ကောင်းတယ်ရန်မိုက်တယ်ကျွန်တော်တို့အတင်းအဝတ်လေကန်းကနေသွေးပူလေးချင်ကန်းလို့ကိုကွင်းထဲကိုထွက်လာတဲ့အချိန်မှာပရိသတ်တွေကိုတွေးလိုက်ရတာတကယ်ကိုစက်သိမ်းထမိပါတယ်။ညံလဲစိတ်လှုပ်ရှားမိပါတယ်။လီဗာပူးအတင်းရဲ့တခြင်းဖြစ်တဲ့ You will never walk alone ဆိုတဲ့တခြင်းကိုပရိသတ်တွေဆုံနေတာကိုပြန်ကြားရတာအရန်ကောင်းပါတယ
်ဆက်ဘွဲပြီးတဲ့အချိန်မှာတော့တော်တနမ်နဲ့လေဝူးက24မှတ်စီနဲ့ဇယားထိတ်ကနေအဆင့်1နဲ့အဆင့်2နေရာမှာရှိနေပြီးတော့ဂျယ်ဆီက22မှတ်နဲ့တတိယလက်စတာက22မှတ်နဲ့သတုထနေရာမှာရှိနေပါတယ်မန်ချက်စတာနဲ့တင်းကတော့10ဘွဲစီပဲကစားရသေးပြီးတော့မန်ယူက19မှတ်နဲ့အဆင့်5မန်စီးတီးက18မှတ်နဲ့အဆင့်6နေရာမှာရှိနေပါတယ်စပွန်ဆာလေဝူးဇယားထိတ်မှာရှိနေသလိုဂျယ်ဆီကလည်း22မှတ်နဲ့တတိယနေရာမှာရှိနေတဲ့အတွက်အချိန်နဲ့ဖြစ်နေပြီးတော့ချန်ပီယံဖြစ်နိုင်တဲ့အသင်းတွေလည်းအရင်ထက်ပိုများနေတယ်ဆိုပြီးတော့ကျွမ်းကျင်သူတွေကယူဆနေကြပါတယ်။ Chelsea အသင်းချန်ပီယံဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးနီဗျာလမ်ဘတ်ကတော့
I think it's hard to be too expectant that it's relatively early stage when we're like a third of the way through but I
ခုလိုချိန်မှာကချန်ပီယံဖြစ်နိုင်ပြီလားဆိုတာပြောလို့သိဆောလုံးပါသေးတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်တွေအတွင်းမှာချန်ပီယံဖြစ်နိုင်ခြင်းရှိတယ်ဆိုတဲ့အသင်းတွေတော့ပါမှာပေါ့။ Liverpool တို့ Man City တို့ဒီနှစ်ကတော့အသင်းတိုင်းချန်ပီယံဖြစ်နိုင်ပါလေ
။ Spurs ကလည်းဒီနှစ်မှာဇယားထိပ်မှာရှိနေတာကြောင့်ချန်ပီယံဖြစ်နိုင်တယ်လို့တချို့တွေကခန့်မှန်းနေပါဗျ။ဒါပေမဲ့ Spurs ကြီးပြ Mourinho ကတော့သူတို့အနေနဲ့တပွဲချင်းပဲစဉ်းစားပြီးတော့ချဉ်းကပ်နေတယ်ဆိုပြီးတော့ပြောလိုက်ပါတယ
် to the athletes
အမေတိုကျိုအိုလံပစ်ပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့အားကစားသမားတွေအနေနဲ့ကာကွယ်ဆေးထိုးကြဖို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌ Thomas Bach ကပြောလိုက်ပါတယ်နောက်ပြန်ပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်မဲ့ကစားသမားတွေအနေနဲ့ပြိုင်ပွဲမှာအရင်လောက်ခက်ကြကြနေခွင့်ရပါမဟုတ်သလိုအားကစားရွာတွေမှာနေထိုင်ကြမဲ့အားကစားသမားတွေကိုကာကွယ်နိုင်ဖို့အတွက်ဘယ်သူတွေနေခွင့်ရမယ်ဆိုတာကိုလည်းတင်းကျပ်တဲ့ထိန်းချုပ်မှုတွေလုပ်သွားဖို့ရှိရဲဆိုပြီးတော့ပြောပါတယ်အချိန်ထဲမှာပဲဘယ်လာရုစ်သမရအလက်ဇန်ဒါလူကိုရှန်ကိုကိုဘယ်လာရုစ်အိုလံပစ်ကော်မတီဥက္ကဋ္ဌဖြစ်တဲ့ပြိုင်ပွဲကိုတက်ရောက်ခွင့်ပိတ်ပင်လိုက်တယ်လို့ IOC ကပြောပါတယ်ဒါပြင်လူကိုရှန်ကိုရဲ့သားနဲ့နောက်တစ်ယောက်ကိုလည်းပြိုင်ပွဲတက်ရောက်ခွင့်ပိတ်လိုက်တယ်ဆိုပြီးတော့ပြောပါတယ်ဘာမှာတော့ NBA ဘတ်စကတ်ဘောပွဲတွေကိုလာမဲ့ဒီဇင်ဘာ22ရက်နေ့မှာပြန်ဆတော့မှာဖြစ်ပါတယ်။ဒါကြောင့်ကစားသမားတွေအနေနဲ့ယာဒီတစ်ကိုပြန်ဆဖို့အတွက်လေ့ကျင့်မှုတွေကိုပြီးခဲ့တဲ့ဘက်ကစတင်လိုက်ပြီးတော့ကနဦးဆေးစစ်ကြတာမှာတော့ကစားသမား48ယောက်ဗိုင်းရပ်စ်ကူးစက်ခံထားတာကိုတွေ့ခဲ့ရတယ်လို့ NBA ဘတ်စကတ်ဘောအဖွဲ့ချုပ်ကပြီးခဲ့တဲ့ဘက်ကပဲပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲ LA Lakers အသင်းကလည်းနံပါတ်ကြီး LeBron James နဲ့စာချုပ်တတန်းထပ်တိုးလိုက်ပါတယ်လေကာစ်နဲ့အတူနောက်ထပ်နှစ်နှစ်စာချုပ်တတန်းတိုးဖို့သဘောတူလိုက်ပြီးအဲ့ဒီအတွက်လေကာစ်အသင်းကလဘရောင်းဂျိမ်းစ်ကိုအမေရိကန်ဒေါ်လာ85သန်းပေးရတယ်လို့ပြောပါတယ်လဘရောင်းဂျိမ်းစ်ဟာပြီးခဲ့တဲ့ရာသီကတော့လေကာစ်အသင်းကို10နှစ်အတွင်းမှာပထမဆုံးချိန်ချန်ပီယံဖြစ်အောင်ဦးဆောင်နိုင်ခဲ့ပြီးတော့အကောင်းဆုံးကစားသမားဆုလည်းရရှိခဲ့တာဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲနောက်သတင်းပတ်တွေကမှထပ်ပြီးတော့ပြန်ကြအောင်ခင်ဗျာ
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဘူဒူးညအတွက်သတင်းပတ်စံကဏ္ဍတွေထုတ်လွှင့်ပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းတို့ကိုပြောပြပါမယ်။ American စိုးရအဖွဲ့တမအိုအိနဲ့မြို့ပြပုံမွေးပြည်ထောင်စုရဲ့ဝန်ကြီးအဖြစ်ဒီမိုကရက်အလို့တော်အမတ် Marcia First ကိုခံထားဖို့ယူကောက်ခံသမ္မတဂျိုးဘိုင်ဒန်ကအမည်တင်သွင်းမယ်လို့ American သတင်းဌာနတွေကပြောနေကြပါတယ်။ဒါပြင်စိုက်ပျိုးရေးဌာနဝန်ကြီးအဖြစ်တွန်ဗီဆက်ကိုမစ္စတာဘိုင်ဒန်ကအမည်တင်သွင်းမယ်လို့လည်းပြောကြပါဗျ။မစ္စတာဗီဆက်ကသမ္မတဘရက်အိုဘားမားလက်ထက်ကလည်းစိုက်ပျိုးရေးဝန်ကြီးအဖြစ်ရှင်းနစ်ကြာလုပ်ခဲ့သူပါ။အမေရိကန်ကောက်ဝေးသုံးစည်းဆိုင်ရာဥပဒေမူကြမ်းချက်ကိုဒီမိုကရက်တစ်ပါတီကထိန်းချုပ်ထားတဲ့အောက်လွှတ်တော်ကနေအင်္ဂါနေ့ကအတည်ပြုလိုက်ပါပြီ။အဲဒီဥပဒေမူကြမ်းထွက်လာရင်ဗီဒူအနာသုံးဦးပယ်ချမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတဲ့ကြားမှာပဲအောက်လွှတ်တော်ကအတည်ပြုလိုက်တာပါ။ဒေါ်လာဘီလီယံ930ကျော်ရှိတဲ့ကာကွယ်ရေးအသုံးစရိတ်ဥပဒေမူကြမ်းကိုအောက်လွှတ်တော်ကထောက်ခံမဲ့335မဲ၊ကန့်ကွက်မဲ88မဲနဲ့အတည်ပြုခဲ့တာဖြစ်ပြီးဤထောက်ခံမဲ့အရေးအတွက်ကသမ္မတရဲ့ဗီတိုကိုကျော်လွှားနိုင်ခြင်းရှိပါတယ်။မြောက်ကိုရီးယားမှာ COVID-19 ရောဂါကူးစက်သူမရှိဘူးလို့အစိုးရကပြောထားတဲ့ပေါ်တန်ရစကားပြောခဲ့တဲ့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကောင်းကောင်းပြန်ပေးဆက်ရမယ်လို့မြောက်ကိုရီးယားကပြောပါတယ်။ကာယောဂါဘေးကနေမြောက်ကိုရီးယားကင်းလွတ်နေတယ်ဆိုတာယုံကြည်ဖို့ခက်လာတယ်လို့ဘာရီးမှာလုပ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကန်ကျွန်းဟွာကပြီးခဲ့တဲ့သတင်းပတ်မှာပြောခဲ့တာပါစင်ကာပူနိုင်ငံ Royal Caribbean ပျော်စီးသင်္ဘောပေါ်မှာလိုက်ပါလာတဲ့ခီးသည်တွေနဲ့ COVID-19 ရောဂါပိုးကူးစက်နေသူတူတူတွေအတွက်ခီးသည်1900နီးပါးကိုသင်္ဘောပေါ်မှာပဲနေကြဖို့ပြောထားပြီးသင်္ဘောကိုကန့်ပြတ်ကတ်ခိုင်းထားတယ်လို့စင်ကာပူအာဏာပိုင်တွေကပြောပါတယ်အင်ဒိုနီးရှားမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေမြင့်တက်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့ကြားကပဲဒီကနေ့ဒီဇင်ဘာလ9ရက်နေ့မှာဒေသန္တရရွေးကောက်ပွဲတွေစပြီးကျင်းပပါတယ်တောင်ကိုရီးယားမှာလည်းဒီကနေ့စံချိန်နေကူးစက်သူလူနာသည့်680ကျော်ရှိပါတယ်ခင်ဗျာ ဒီဇင်ဘာလ9ရက်ဗိုလ်ဒူးည VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဘေးပရာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.